Welcome to the Voice of America in Burmese.
ကျမရှင်ဝါရှင်တန်မြို့တော်ဗီအိုအမေရိကန်သံကနေ2021ခုနှစ်နှစ်ဆက်ရှိတောက်ကြန်နေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ190လေးဆယ်နဲ့50တက်လိုင်းလိုမီတာ190လေးဆယ်နဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ယောဂအကူးဆက်ခံရတဲ့လက္ခဏာပြပြမပြပြ
Testing may need to be expanded to look for individuals who are on the more mild
end of the spectrum or who may indicate cases. Yoga ရှိ နေ သူတွေကို ပေါ်ထုတ် ရှာဖွေဖို့ အတွက် စမ်းသပ် စစ်ဆေးမှုတွေ လုပ်ဆောင်ရေးဟာ အရေးအကြီးဆုံး ဖြစ်ပြီး ဒီလို ပေါ်ထုတ် နိုင်မှာ သူတို့ကို တိကျခွဲ ကုသပေး နိုင်မှာ ဖြစ်တယ်လို့ သူတို့ နဲ့ ဆက်ဆံ သူတွေကို ပါ ခြေရာ ကောက် နိုင်မယ် လို့ လည်း ပြောပါတယ် လက်တလုံးမှာ တွေ့လာရတဲ့ ကူးစက်မှု တိုးလာတာဟာ လူစုလူဝေး လောက်တာ နဲ့ ဆက်ဆံ နေကြောင်းနဲ့ ဒီလို ဖြစ်စဉ်မျိုး အတွက် ဒီ လူစု နဲ့ ဆက်ဆံ မှု ရှိသူ မှန်သမျှ ယောဂ လက္ခဏာ နည်း နည်း ပဲ ပြသည် ဖြစ်စေ လုံးဝ မပြသည် ဖြစ်စေ စမ်းသပ် စစ်ဆေးမှု လုပ်တဲ့ ကြောင်း ပြောပါတယ် Yoga ရှိသူတွေနဲ့ အနိက ဆက်ဆံသူတွေ yoga လက္ခဏာ မပြရင် စမ်းသပ် စစ်ဆေးမှုတွေ လုပ်ဆရာမလိုဘူးလို့ American ကူးစက် yoga ထိန်းချုပ်ရေးနဲ့ ကာကွယ်ရေးဆိုင်ရာ ဗဟိုဌာန CDC က ညွှန်ကြားချက် ပြောင်းလဲ ထုတ်ပြန်လိုက်ပြီး ရက်မကြာခင်မှာပဲ WHO က အခုလို ပြောကြားလိုက်တာပါ လာမယ့် American သမ္မတ ရွေးကောက်ပွဲမှာ ဝင်ရောက်ယှဉ်ပြိုင်မဲ့ ကိုယ်စားလှယ်လောင်း အမည်စင်းတင်သွင်းတဲ့ နိုင်ငံလုံးဆိုင်ရာ ပါတီညီလာခံတွေကို ပါတီကြီး နှစ်စလုံးက ကျင်းပကြရမှာ ပြီးခဲ့တဲ့ သတင်းပတ်က Democratic Party ညီလာခံမှာ ဒုသမ္မတဟောင်း Joe Biden ကိုရွေးချယ်ခဲ့ကြပြီး Republican Party ညီလာခံနောက်ဆုံးနေဖြစ်တဲ့ ဇန်နဝါရီညမှာတော့ သမ္မတ Donald Trump ကလက်ခံမင်ကွန်းပြောကြားမှာဖြစ်ပါတယ် သမ္မတ Trump ကသမ္မတအင်ယူတောင်းပန်မျက်ခင်းပြန်မှာမင်ကွန်းပြောကြားမှာဖြစ်ပြီး မင်ကွန်းအပြီးမှာတော့ပြည်သူရင်ပြန်မှာမီးရှူမီးပန်းတွေပစ်ဖောက်ဖို့လည်းစီစဉ်ထားပါတယ် ဇန်နဝါရီညမင်ကွန်းပြောကြားမဲ့သူတွေထဲမှာ အထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell အထက်လွှတ်တော်အမတ် Tom Cotton အောက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင် Kevin McCarthy နဲ့သမ္မတ Trump ရဲ့သမီး Ivanka Trump တို့ပါဝင်ပါတယ် Republican Party ရဲ့နိုင်ငံလုံးဆိုင်ရာ Party ညီလာခံတက်တရမြောက်နေဖြစ်တဲ့ ဗော်ဒူးကူးနေညပယ်မှာ ဒုသမ္မတ Mike Pence Maryland ပြည်နယ် Baltimore မြို့ကသမန်းဝင် Fort McHenry ကနေမင်းကွန်းပြောခဲ့တာဖြစ်ပြီး Democratic Party ကနေဝင်ရောက်ယှဉ်ပြိုင်အရွေးခံမဲ့ Joe Biden လက်ထက်မှာဆို American နိုင်ငံလုံးကျုံစိတ်ချမှုရှိနိုင်မှာမဟုတ်ဘူးလို့တိုက်ခိုက်ပြောဆိုခဲ့တာပါ NATO မဟာမိတ်အဖွဲ့ဟာ Belarus နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ လွတ်လပ်မှုရှိစေဖို့ထောက်ခံကြောင်းနဲ့ အဖွဲ့ဝင်နိုင်ငံတွေအနေနဲ့ Belarus အရေးကိုအနိကဆောင့်ကြည့်နေကြောင်း NATO အကြီးအကဲ Jens Stoltenberg ကကြေညာပေးနေမှာပြောပါတယ် EU ဥရောပသမဂ္ဂကာကွယ်ရေးဝန်ကြီးတွေရဲ့ Germany နိုင်ငံ Berlin မှာကျင်းပမဲ့အစည်းအဝေးမတိုင်ခင် Germany ဝန်ကြီးချုပ် Angela Merkel နဲ့တွေ့ဆုံပြီးမှာ NATO အကြီးအကဲကအခုလိုပြောကြားလိုက်တာပါ Germany ဝန်ကြီးချုပ်နဲ့ NATO အကြီးအကဲတို့ဟာ Afghanistan အခြေအနေ Greek နဲ့ Turkey ကြားနယ်မြေအငြင်းပွားမှုဆိုင်ရာအပါအဝင် ဒေသရင်း ပြဿနာတွေကိုဆွေးနွေးခဲ့ကြတဲ့အပြင် ဒီနှစ်အစောပိုင်းမှာ American ကသူ့တပ်တွေ Germany မှာ short ချပြီး Poland မှာ တိုး ချခဲ့တာ ਨੇ ပတ်သက်ပြီးလည်း ပြောကြားခဲ့ကြတာပါ ဥရောပမှာ American တပ်တွေ ရှိနေတာဟာ ဥရောပလုံခြုံရေးအတွက်ရော American နိုင်ငံလုံခြုံရေးအတွက်ပါ အရေးပါတဲ့အတွက် မဟာမိတ်နိုင်ငံတွေကြား ဒီကိစ္စကိုမပြတ်ဆွေးနွေးတိုင်ပင်မှု အရေးကြီးကြောင်းလည်း Stoltenberg ကပြောပါတယ် ဒါပြင် Germany မှာ ဆေးကုသမှုခံယူနေတဲ့ Russia တိုက်ခိုက်ခေါင်းဆောင် Alexei Navalny အစိတ်ခတ်ခံရတယ်ဆိုတာ တန်လျက်ဖြစ်စရာမလိုကြောင်းနဲ့ ဒီကိစ္စနဲ့ပတ်သက်ပြီး ပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ဖို့လည်း သူက လိုလားနေတာပါ ပြင်းအဆင့် 4 ရှိတဲ့ Hurricane မုန်တိုင်း Laura ဟာ ကျယ်စပြင်းနေမှာ American တောင်ပိုင်း Louisiana ပြည်နယ် Canyon ကိုဝင်ရောက်လာပြီး မိုးရော 4 ပါး မကြုံစဘူး ပြင်းပြင်းထန်ထန် တိုက်ခတ်ခဲ့တဲ့အပြင် အနေအချင်းတဲ့ နှိုင်းလုံးကြီးတွေကိုပါ ဖြစ်ပေါ်စေခဲ့ပါတယ် ဒါပေမဲ့ကုန်းတွင်းပိုင်းကိုရွေ့ရှားလာချိန်မှာတော့အချိန်နည်းနည်းလျော့သွားခဲ့တာပါ မုန်တိုင်းကြောင့်လူဝီဇီယားနာပြည်နယ်မှာ အသက် 16 နှစ်အရွယ်မိန်းကလေးငယ်တူဦးပါဝင် အနည်းဆုံးလူ 4 ဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ် Hurricane မုန်တိုင်း Laura ဟာ ကျယ်စပြင်းနေနေ့လယ်ပိုင်းမှာ လေတိုက်နှုန်းတစ်နာရီကိုမိုင် 60 ကျော်နဲ့တိုက်ခတ်နေပြီး လူဝီဇီယားနာပြည်နယ် မြောက်ပိုင်းကိုဥတီရွေ့ရှားနေတယ်လို့ American မိုးလေဝသဌာနကကြေညာပါတယ် မုန်တိုင်းဟာအားပြော်လာပြီးဖြစ်ပေမဲ့ Louisiana ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသတနွားမှာ မိုးတီထန်စွာရွာသွန်းပြီးလေပြင်းတွေဆက်လက်တိုက်ခတ်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။ Hurricane မုန်တိုင်းလာတော့ကုန်းတွင်းပိုင်းကိုဝင်ရောက်လာရလမ်းမှာအပြည့်အစုံအများဆုံးက Lake Charles မြို့ဖြစ်ပြီးစစ်ရုံတစ်ခုပေါ်မှာမီးလောင်ကျွမ်းစေခဲ့တာပါ။American ပင်လယ်ခွေ့ဒေသကယ်ရန်တစ်လျှောက်မှာနေထိုင်သူတွေအတွက် Hurricane Laura ဟာဒီနှစ်ကြာရောက်တဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလမီတာ190 kHz 15.5 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ရဲမတော်မှာ VOA American တဲ့ရဲ့နောက်ဆုံးရမနေ့ကသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာဩဂုတ်လ29ရက်နေ့ကျမရေးနဲ့အားကစားဝန်ကြီးဌာနရဲ့ညညာချက်အရ COVID-19 လူနာသေ16ရောက်ထပ်ပြီးတွေ့ရှိတဲ့အတွက်ကူးစက်သူစုစုပေါင်း602ဦးရှိပြီဖြစ်ပါတယ်။ဩဂုတ်လ29ရက်နေ့အတွက်ဓာတ်ခွဲနမူနာ1355ခုကိုစစ်ဆေးခဲ့တဲ့အထက်ကထပ်တွေ့တဲ့လူနာတွေကရခိုင်ပြည်နယ်စစ်တွေမြို့က6ယောက်၊ရန်ကုန်တိုင်းမြောက်ကလာမြို့နယ်က2ယောက်၊တင်ကန်းကျွန်းနဲ့ရန်ကင်းမြို့နယ်တွေက1ယောက်စီပါဝင်ပါတယ်။ကျန်တဲ့4ယောက်ကတော့မော်လမြိုင်ရေ၊တောင်ကုန်းနဲ့ကျောက်ပတောင်မြို့တွေကဖြစ်ပါတယ်။မနေ့ကြာသပတေးနေ့အထိယောဂဘိုးစစ်ဆေးမှုပေါင်း3,000ခွဲနီးပါးပြုလုပ်ခဲ့ပြီးအတီးပြုလူနာတွေနဲ့ယောဂဘိုးကင်းစင်သူ349ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်။ရခိုင်ပြည်နယ်အတွင်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်တပြည်နယ်လုံးမှာမလို့အရင်အပြင်းမထွက်ကြဖို့အမိန့်ထုတ်ထားရကနေအခုအခါညမထွက်ရမိန့်ကိုတိုးချက်ထုတ်ပြန်ဖို့ပြင်ဆင်နေတယ်လို့ပြည်နယ်ယောဂထိတ်ချုပ်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်။အခုလက်တော်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာမိမိသဘောဆန္ဒလျောက်ယာယီတာဝန်ထမ်းဆောင်မဲ့ကျမဝန်ထမ်းတွေမနေ့ဩဂုတ်လ29ရက်နေ့ကအထူးလေယာဉ်နဲ့ရခိုင်ပြည်နယ်စစ်တွေလေစိတ်ကိုရောက်လာခဲ့ပါတယ်။ COVID-19 ကာယောဂါတုံ့ပြန်ဆောင်ရွက်ရေးအဖွဲ့နဲ့ရခိုင်ပြည်နယ်မှာမိမိစန္ဒာလျောက်ယာယီတာဝန်ထမ်းဆောင်ကြမဲ့ကျမဝန်ထမ်းတွေဟာနေပြည်တော်ပဲခူးနဲ့မန္လီတိုင်းတို့ကကျမရေးဌာနတွေမှာတာဝန်ထမ်းဆောင်နေသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာရက်အနည်းငယ်အတွင်း COVID-19 ရောဂါကူးစက်မှု200ကျော်မြင့်တက်ခဲ့တာနဲ့အတူတနင်္ဂနွေလုံးမှာကျောင်းတွေပိတ်ခဲ့တဲ့သတင်းတွေကြောင့်ထိုင်းနယ်စပ်လုံခြုံရေးအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်ကိုသတိထားစောင့်ကြည့်လာနေကြပြီးနယ်စပ်အဝင်ထွက်တွေကိုတင်းကျပ်လိုက်ပြီးဖြစ်ပါတယ်။အထူးသဖြင့်မဲဆောက်ကနယ်စပ်ဂိတ်တွေနဲ့မွန်ခရိုင်တွေစီကိုသွားတဲ့လမ်းတွေကိုတိတိကျကျစစ်စစ်သွားဖို့ရှိတယ်လို့ထိုင်းအာဏာပိုင်တွေကကိုကပီ Bangkok Post သတင်းစာကပြောပါတယ်။မဲဆောက်မြို့ဟာထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံရန်ကုန်မြို့နယ်အဓိကချိတ်ဆက်ရာမြို့ဖြစ်တယ်လို့တောင်ရင်မြစ်ပဲချတာဖြစ်ပါတယ်။ထိုင်းနိုင်ငံတက်ခရိုင်နဲ့ရှီလျားတဲ့နယ်တစ်ပိတ်ရှိတာကြောင့်မြစ်ကိုပြတ်ကျော်ဝင်ရောက်ပြီးထိုင်းနိုင်ငံမှာလှုပ်ရှားဖို့အတွက်တရားမဝင်ဝင်ရောက်ဖို့လွယ်ကူတဲ့နေရာလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်အဝင်အထွက်တင်းတင်းကြပ်ကြပ်စစ်ဆေးဖို့အစီအစဉ်အသေးစိတ်ကိုနရစ်ဆွမ်လုံခြုံရေးအဖွဲ့တမှုဘုံမှုချုပ် ukraine.com ကတောက်ကြနေမှာရှင်းလင်းပြောကြားမှာဖြစ်ပါတယ်။American နိုင်ငံကပါတာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့လက်ရှိအခြေအနေကိုအွန်လိုင်းကနေမနေ့ကြတာပရင်းတွေကဆွေးနွေးခဲ့ပါတယ်။ဒါ့အပြင်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီအွန်လိုင်းကဆွေးနွေးပွဲကို USCIRF ရဲ့ဒုတိယသဘာဝတည်အန်ဒူရီမာဘဂဗာနဲ့ကော်မရှင်နာနာဒီမန်ဇာရိုဦးဆောင်ဆွေးနွေးတာဖြစ်ပါတယ်။သူတို့နဲ့တူ American Holocaust အထိမ်းအမှတ်ပြတဲ့ USHMM ကလူမျိုးတုံးတပ်ဖြတ်မှုကာကွယ်ဟန်တာရေးဌာန Director Naomi Kikola နဲ့သူတေတီဒေါ်ဝေဝေနုတို့အပြင်ဗမာရိုဟင်ဂျာအဖွဲ့အစည်း UK ဥက္ကဋ္ဌဦးထွန်းခင်တို့လည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ဒီစည်းဝေးကနေတစဉ်ရိုဟင်ဂျာအကြမ်းတဲဖြစ်ရှင်းရေးနဲ့မြန်မာစစ်တပ်ကောင်းဆောင်တွေတာဝန်ခံလာစေရေးအတွက် American မူဝါဒချမှတ်ရေးဆွဲသူတွေကိုအကြံပြုတိုက်တွန်းချက်တွေဆက်လက်ပေးရသွားမှာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကလည်း USCIRF ကရိုဟင်ဂျာချက်တဲ၃နှစ်မြောက်နှစ်ပတ်လည်ကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရိုဟင်ဂျာကိစ္စမြန်မာအစိုးရတာဝန်ယူလာစေရေးဆောင်ရွက်ပေးဖို့နဲ့ရိုဟင်ဂျာတွေပေါ်ကျွလွန်တဲ့ကိစ္စကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်သုံးလုံးပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်။ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာအစိုးရကမြန်မာနိုင်ငံတည်းလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့ညှင်းဆုံထားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးပြေနောက်ပိုင်းဖြစ်ထွန်းလာခဲ့တဲ့ကမ္ဘာတလွာလွတ်လပ်ပြေးပွင့်လင်းတဲ့စနစ်ဟာအင်ဒိုပစိဖိတ်ဒေသအတွင်းကစီးပင်းစီးကမ်းမလိုက်နာတဲ့တရုတ်နိုင်ငံရဲ့အပြုအမူတွေရဲ့အတိုက်အခတ်ကိုခံရပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးမာ့ခ်အက်စပါကသတိပေးလိုက်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားတက်ရောက်ဖို့ဂွမ်နဲ့ပလောကျွန်းတွေကိုမတော်ရောက်မီအင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ရှီယာဟာဝိုင်အီမှာဝန်ကြီးအက်စပါကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသဟာအင်အားကြီးနိုင်ငံတွေ ီရှင်ပြိုင်ရာဒေသဖြစ်ကြောင်းနဲ့နိုင်ငံတကာလက်လက်ခွင့်ကိုချိန်ချောင်းနေတဲ့နိုင်ငံတွေကိုစိုးစစ်မြအလျှော့မပေးဘူးလို့လည်းသူကပြောပါတယ်။တရုတ်ပြည်သူလူမျိုးရေးတပ်ဟာ21ရာစုလယ်မှာကမ္ဘာစင်တန်းရှိတဲ့စစ်တပ်ဖြစ်လာဖို့ခင်ဗျာအောင်အသေးအတန်ကြိုးပမ်းနေပြီးဒါတောင်နဲ့အရှေ့တရုတ်ပင်လယ်ပြင်တွေအပါအဝင်တရုတ်အစိုးရဂျိုးစီဘွားရှိတယ်လို့သတ်မှတ်ထားတဲ့ဗန်နီယာမျိုးမှမဆိုရန်စတဲ့လူရဲတွေရဲတင်းတင်းလှုပ်လာမှာတန်တရာရှိစရာမလိုဘူးလို့လည်းသူကပြောပါတယ်။ချက်သာပရီဒီကတော့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဂေးကအမေရိကန်နိုင်ငံဟာတင်းမာမှုတွေမြင့်တက်လာအောင်နဲ့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိပါဖို့ရန်စနေတယ်လို့မီဒီယာတွေကိုပြောပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲကနေရာတော်တော်များများကိုပိုင်ဆိုင်တယ်လို့တောင်းဆိုထားပြီးကျွန်းတူတွေတည်ဆောက်တယ်လို့စစ်လေယာဉ်တွေနဲ့လက်နက်တွေလည်းတပ်ဆင်နေတာဖြစ်ပါတယ်။အဲ့ဒီပင်လယ်ထဲကနေရာတွေကိုတခြားနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာဖြစ်ပါတယ်။American လက်လီယောင်ဆိုင်လုပ်ငန်းကြီး Walmart က Microsoft နည်းပညာကုမ္ပဏီနဲ့ပူးပေါင်းပြီး TikTok Video Application ကိုဈေးပြိုင်ပွဲယူသွားမယ်လို့ပြောပါတယ်။ကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတ Donald Trump ကမြို့သားလုံခြုံရေးအကြောင်းပြချက်နဲ့ American ကုမ္ပဏီတွေ45ရက်အတွင်း TikTok ရဲ့မိခင်ကုမ္ပဏီ Biden နဲ့စီးပွားရေးဆက်ဆံမှုတွေရပ်ဆိုင်းရမယ်လို့ဩဂုတ်6ရက်နေ့ကသမ္မတမိန့်ထုတ်ပြန်ထားခဲ့တာဖြစ်ပါတယ်။သမ္မတ Trump ရဲ့အမိန့်ကအမေရိကန်နိုင်ငံအတွင်းက TikTok လုပ်ငန်းတွေကို American company တခုကိုမဖြစ်မနေရောင်းဖို့ရည်သတ်မှတ်ပေးလိုက်တယ်လို့ဖြစ်ခဲ့တာပါအခုလို American company တခုပေါင်းပြီး TikTok video application ကိုဝယ်ယူနိုင်ရင် TikTok အသုံးပြုသူ American တွေကိုစိတ်ကျေနပ်စေမှာဖြစ်တယ်လို့ American ဆိုရရဲ့စိုးရိမ်မှုတွေကိုရော့ပါးစေနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Walmart က AFP သတင်းကိုပြောပါတယ်တစ်ချိန်တည်းမှာပဲ TikTok အလုံးမှုဆောင်ရာရှိချုပ် Kevin Mayer ဂျာဒူကနှုတ်ထွက်သွားကြောင်းဗိုလ်ဒုံးတွေကကြေညာလိုက်ပါတယ် Disney အမှုဆောင်ရာရှိချုပ် Hong Mayer ဟာပြီးခဲ့တဲ့မေလတုန်းကစပြီး TikTok ကုမ္ပဏီမှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာတောက်ကြနေမနေခင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တရုတ်နိုင်ငံယူနန်ပြည်နယ်ကျေကောက်မြို့တဲကမြန်မာလူမျိုးပိုင်ကုန်စည်ပို့ဆောင်ရေးဂိတ်တွေကိုတရုတ်နိုင်ငံသားအစုဆက်လုံးမသာလုပ်ငန်းလုပ်ခွင့်ပြုတော်မယ်လို့တရုတ်ဘက်ကကြေညာချက်ထုတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါတရုတ်ကျေကောက်မြို့တဲကမြန်မာလူမျိုးပိုင်နယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပိတ်သိမ်းပေးဖို့နဲ့လုံငန်းဆက်လက်လေပတ်မယ်ဆိုရင်တရုတ်လူမျိုးတယောက်ကိုအစုဆက်ထည့်ပြီးမှပြန်လုပ်ခွင့်ပြုမယ်လို့တရုတ်တောင်းဝန်ရှိသူတွေကပြောလိုက်ပါတယ်။မလိုက်နိုင်ရေးယူမယ်လို့လည်းတရုတ်မြန်မာနှစ်ဘာသာနဲ့ရေးသားထားတဲ့စာမျက်နှာ9မျက်နှာပါတဲ့ညွှန်ကြားချက်ကိုမြန်မာလုပ်ငန်းရှင်တွေထံယူနန်အာဏာပိုင်တွေကပေးပို့ခဲ့တာဖြစ်ပါတယ်။မူဆက်ဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်ကတော့တရုတ်အာဏာပိုင်တွေရဲ့အင်ကာနေကထုတ်ပြန်လိုက်တဲ့ကြေညာချက်ကိုလက်မခံနိုင်ကြောင်း VOA ကိုပြောပါတယ်။
ဟုတ်တယ်ကြမြန်မာနိုင်ငံတော့လည်းမခံဘူးသူတို့ဒီပြုံးနိုင်ငံသားပါမဆိုနိုင်ငံရှောင်းနေတာဒါပေမဲ့ဒီပြုံးနိုင်ငံသားကိုလည်းသူတို့ကဒီအသိရှင်အနေနဲ့ကျွန်တော်90ရာခိုင်နှုန်းဖြတ်ဖို့သဝက်ချုပ်ပေးရတယ်ဒါလည်းသူတို့ကအဲ့လိုသတ်မှတ်ချက်တွေနဲ့ထုတ်ခိုင်းတာပြအဲ free trade ဆိုတာကျွန်တော်တို့ဒီနိုင်ငံနေပြီးလုံးလုံးကြတာဖြစ်တဲ့ဆိုရင်ကျွန်တော်တို့လက်ခံလို့မရဘူးဗျာနော်အဲ့ဒါတွေကိုကျွန်တော်လက်ခံလိုက်ရင်ကျွန်တော်လည်းလုံးလုံးလို့မရတော့
ညွှန်ကြားချက်နဲ့ပတ်သက်ပြီးမြန်မာကုန်စည်ပို့ဆောင်ရေးအသိန်းတွေကတရုတ်အာဏာပိုင်နေနဲ့ညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်တရုတ်နိုင်ငံကတောင်ရှိသူတွေနဲ့ဆွေးနွေးရတဲ့အခါကွန်ကရစ်လုပ်ငန်းလိုင်စင်ကိုမြန်မာနိုင်ငံသားမှတ်ပုံတင်တဲ့လုပ်ငန်းလျှောက်ခွင့်ပြုဖို့ကွန်ကရစ်တောင်ရှိသူအာမခံနဲ့မြန်မာလုပ်သားတွေထားရှိခွင့်ပြုပေးဖို့တရုတ်နိုင်ငံရဲ့စီကံချက်တွေအတိုင်းစစ်ဆေးပြီးလူဝင်လူထွက်ခွင့်ပြုပေးနိုင်ဖို့အပါအဝင်အချက်၅ချက်ကိုတင်ပြဖို့ရှိရလို့လဲမူဆက်ဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ခန့်ကပြောပါတယ်တရုတ်ပြည်ကအင်ဆောက်ပစ္စည်း၊လျှက်စစ်ပစ္စည်း၊အထည်အလေး၊စားတောက်ကုန်နဲ့အခြားအထွေထွေပစ္စည်းတွေကိုမြန်မာပိုင်နဲ့ကုန်ကားဂိတ်တွေကတဆင့်မြန်မာပြည်တွေကိုပို့ပေးနေတာဖြစ်ပါတယ်။တရုတ်ပြည်ကျဲကောင်မြို့ထဲမှာမြန်မာနာမည်နဲ့ကုန်စည်ပို့ဆောင်ရေးဂိတ်က100ကျော်ရှိပြီးဒါကိုယူနန်အစိုးရကလုပ်ငန်းလိုင်စင်ချပေးထားတယ်လို့ကြားသိတဲ့အခွန်ကိုလည်းပေးရပါတယ်။တရုတ်နိုင်ငံတွင်းမှာရှိနေပေမဲ့လည်းမြန်မာပိုင်ဂိတ်တွေဖြစ်လို့ပြည်တွင်းကိုတရုတ်ကုန်တွေပို့တဲ့အခါမှာအဆင်ပြေနေရဖြစ်ပြီးအခုလိုမြန်မာတဝူးတဲ့ပိုင်ဆိုင်မှုကိုလက်မခံတော့ကြောင်းပြောလိုက်တဲ့အတွက်အခက်ခဲတွေကြုံလာနိုင်ကြောင်းမူဆယ်စံကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကဝေဖန်လိုက်ပါတယ်
။ပြည်တွင်းနိုင်ငံသားပြည်တော်ကြီးခြေရာထဲမှာဒီကိစ္စဆက်လက်ဖွင့်ပြပေးလို့ဆိုပြီးတော့ဒီလိုဆိုတာအမိန့်ထွက်လာတယ်ဒီ။အဲ့ဒါဆက်ရက်ဒီမှာဆောက်ကပြရမယ်။ဘယ်နဲ့ပြောင်းရမလဲ။ဒီလိုနိုင်ငံသားကဆက်ဆက်လုပ်ရမယ်ဆိုတော့တက်ကုတ်ကူကြီးကထုတ်ပြပေးလိုက်တဲ့ပုံစံပေါ့။အဲ့ဒါတော့မကောင်းဘူးဘာလို့လုပ်နေတာလဲ
တရုတ်တောင်ရှိသူတွေထုတ်ပြန်တဲ့ကြေညာစာထဲမှာမြန်မာကုန်စည်ပို့ဆောင်ရေးဂိတ်တွေပါဝင်တယ်လို့တရုတ်လုပ်ငန်းရှင်တွေအနေနဲ့လည်းမြန်မာလူသားကိုပေါက်ဖော့ကတ်လို့ခေါ်တဲ့ယာယီနေထိုင်အလုပ်လုပ်ခွင့်လက်မှတ်မရှိဘဲထိမ့်သိမ်းထားရင်တန်ငွေအများများပေးဆောင်ရမယ်လို့လည်းရည်သားထားပါတယ် ဩဂုတ်လ17ရက်ကလည်းတရုတ်အစီပိုင်းစမ်းတုံးပြည်နယ်ကအသားထုတ်လုပ်တဲ့စစ်ရုံနှစ်ခုကမြန်မာလူသား900လောက်ကိုတရုတ်ရဲအများပြားကဝင်ရောက်ဖမ်းဆီးခဲ့ပြီးစစ်ဆေးမေးမြန်းခဲ့ပါတယ်မြန်မာတရုတ်နှစ်နိုင်ငံဟာအင်ဂျီချင်းနိုင်ငံတွေဖြစ်တဲ့အတွက်ကုန်သွယ်ရေးနဲ့လုံသားစေလွတ်မှုအဆင်ပြေအောင်နှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်သင့်ပြီလို့ကုန်သွယ်အတိုင်းဝန်ကပြောနေကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြဖို့ထားတာပါ
။ VOA American အသံရအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမထွန်ပါ။လူတွေနဲ့ဆန်းသက်တဲ့ဆန်းသက်မှုအဆင့်3ကိုရောက်ရှိလာပြီး COVID-19 ရောဂါကာကွယ်ဆေးတွေထုတ်လုပ်နေတဲ့ဆေးကုမ္ပဏီတွေတဖြည်းဖြည်းပုံများလာနေပါတယ်။အဲ့ဒီအထက်တရုတ်ဆေးကုမ္ပဏီတွေလည်းပါဝင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံကတရုတ်ဆေးကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်မှုဆုံးဖြတ်ခဲ့ပါတယ်။အင်ဒိုနီးရှားတို့ကိုယ်တိုင်ထုတ်လုပ်တဲ့ကာကွယ်ဆေးရနိုင်မယ်လို့လည်းမျှော်လင့်နေတဲ့အကြောင်း VOA သတင်းတောက် Randy Wisser Sana ကဂျကာတာမြို့ကနေသတင်းပေးပို့ထားပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်ဂျာဗာပြည်နယ်ဘန်နောင်းမြို့မှာ COVID-19 ကာကွယ်ဆေးဆန်သက်ထုတ်လုပ်နေတာအဆင့်3ကိုရောက်လွန်နေပါပြီ။အများမျှော်လင့်နေတဲ့ဒီကာကွယ်ဆေးကိုတရုတ်ဆေးကုမ္ပဏီ Sinovac နဲ့ပူးပေါင်းထုတ်လုပ်နေတာဖြစ်ပါတယ်။ Sinovac ကဘရာဇီး၊ဘင်္ဂလားဒေ့ရှ်နဲ့အာရဗ်စော်ဘားများပြည်ထောင်စု UAE နိုင်ငံတို့မှာလည်းကာကွယ်ဆေးဆန်သက်မှုတွေလုပ်နေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဆန်သက်အလျောက်ဆန်သက်ဆေးအထူးခံသူ 1,600 ကျော်နဲ့ဆန်သက်နေတာဖြစ်ပါတယ်။အဲ့ဒီအထက်အနောက်ဂျာဗာပြည်နယ်အုပ်ချုပ်ရေးမှူး Redwan Kamil လည်းပါပါတယ်။ဒေသခံတက္ကသိုလ်တစ်ခုဖြစ်တဲ့ပန်ဂျာဂျာရန်တက္ကသိုလ်ကသူတို့နောက်တစ်ခွဲကအလုပ်တွေကိုတာဝန်ယူလုပ်ကိုင်ပေးနေပါတယ်။ပန်ဂျာဂျာရန်တက္ကသိုလ်ကအက်ဒီဖက်တီယာနာက
နက်ကီတာလီယာဒါလည်းနမ်
ကာကွယ်ဆေးအလုပ်ဖြစ်မဖြစ်စမ်းသပ်ဆေးထိုးရတဲ့လူတွေကို6လစောင့်ကြည့်ပါမယ်။ဆန္ဒအလျောက်ဆေးထိုးခံသူတွေဆေးနှက်ခါထိုးဖို့လိုပါလေ။ပြီးတော့သူတို့ကိုပုံမှန်တယ်လီဖုန်းဆက်ပြီးစောင့်ကြည့်မေးမြန်းသွားပါမယ်။သူတို့တွေနေလို့မကောင်းဘူးဆိုရင်ကျွန်တော်တို့အဖွဲ့ကိုအချိန်မရွေးဆက်သွယ်နိုင်ပါလေ
။
ဆန္ဒအလျောက်ဆေးထိုးခံသူတွေကဗန်တောင်းမြို့ကနေဖြစ်ပါတယ်။အသက်18နှစ်ကနေ59နှစ်အတွင်းရှိကြပြီးနာရာရှည်ရောဂါမရှိသူတွေဖြစ်ပါတယ်။သူတို့ကိုနောက်6လအတွင်းဒီနေပြည် area ထဲမှာပဲနေဖို့ပြောထားပါတယ်။စန္ဒအလျောက်စီထိုးခံတွေကအခမဲ့ဆေးအာမခံတွေရရှိပြီး COVID-19 စမ်းသပ်ဆေးမှုလည်းခံယူရပါတယ်။စမ်းသပ်ခံတဲ့အတွက်အခကျေးဝေတော့မရကြပါဘူး။လာမယ့် January လမှာစမ်းသပ်မှုအဆင့်3ပြည်စည်းမယ်လို့မှန်းထားပါတယ်။ပြီးရင် Indonesia Seed Company Biopharma ကဆေးထုတ်လုပ်မှုကိုတာဝန်ယူသွားမှာဖြစ်ပါတယ်။
Yeah, yang sudah kami siapkan.
Asa bai ma thuzi tan 100 thupu season tha ba de. 2021 ka sa di thuzi tan 250 thi nit tai thut twa nai bu mman tha ba de.
Biopharma company ga Bamba Khayanto pyo twa ra phit par de. Indonesia nai ngan ga lu yi tan 260 shi pi ka ba ma zarauta myaw lu yi a mya song nai ngan phit par de.this is those in the zone tan 350 lowat mae lo se pat san ya pinya shin mi ga pyo ba de da jaw me indonesia ro thuru ko dai kawa se thot lut nai aw chou sa ni da le phit par
karana blum tan tu
pipa ga tin twin ne those tan 350 da ya ya nai mo ga tait bi ma phit nai ba au thuru ga tacha lo ni de nai ngan ni ko le si wa ye ya ba phit phit ko nyi pe da ba phit phit po pe bo ga shin ni ma ba kawa se ye aw mye mu so da ga sin sa ma pya ya ni mu a paw ma mu ti ni ba de ဆင်းဆက်မပြရရနေမှုကအရေးအကြီးဆုံးအချက်ဖြစ်ပါတယ်
။တွန်ကျင်သူ Professor Aman Subandrio ပြောသွားတာဖြစ်ပါတယ်။ဒီလိုဆင်းဆက်မပြရနေနိုင်မှုအတွေ့ Jakarta အခြေစိုက်ဇီဝမော်လီကျူးသုတေသနတောက်ခခန်းတခုကဒီသွားတဲ့ COVID-19 ကူးစက်ခံရသူတွေဇီကနေရယူထားတဲ့သူတို့ကိုယ်ပိုင်ကာကွယ်ဆေးသတိမျိုးစေ့တွေကိုစမ်းသပ်နေပြီဖြစ်ပါတယ်။တက္ကရ2022ခုနှစ်မှာအင်ဒိုနီးရှားတို့ကိုယ်တိုင်ကာကွယ်ဆေးထုတ်လုပ်ဖို့မျှော်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်ရဲမတော်ပါ
သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယသက်တမ်းရွေးကောက်ပွဲစည်းရုံးရေးမှအဓိကဆောင်ဖို့ကငြိမ်ဝှက်ပြပြရေးဖြစ်ပါတယ်။ဒါဟာဒီသတင်းပတ်မှာကျင်းပတဲ့ Republican Party ညီလာခံရဲ့အဓိကအကြောင်းအရာလည်းဖြစ်ပါတယ်။နိုင်ငံနှံ့ဖြစ်နေတဲ့လူမျိုးရေးခွဲခြားမှုစန့်ကျင်ကောက်ကွက်ပွဲတွေနဲ့အတူဖြစ်ပေါ်လာတဲ့ရုံရင်းဆန့်ကပ်မှုတွေနဲ့ဖြစ်လို့ဖြစ်စီလုံရက်တွေပေါ်ပိုးပြီးတော့အာရုံစိုက်တဲ့သဘောပါပဲ။သမ္မတထရမ့်ကိုထောက်ခံသူတွေကဒီအခြေအနေပေါ်လူထုလုံခြုံရေးနဲ့ပတ်သက်လို့အန်ဒီရဲ့ကြီးထွားလာနေတယ်လို့ဘာကြောင့်ရှုမြင်ကြသလဲဆိုတာနဲ့ပြိုင်ဘက်ပါတီဘက်ကတော့ဒါဟာနိုင်ငံရဲ့အကြက်တဲကိုခုထုံးလုပ်ပြီးနိုင်ငံရေးအသုံးချတာလို့ဘာကြောင့်ပြောနေကြသလဲဆိုတာ VOA သတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါဇွန်လတွင်ကစိန့်လူးဝစ်မြို့မှာ Black Lives Matter စန္ဒပြသူတွေခြံဝင်းတကာခတ်ထားတဲ့အိမ်ယာတစ်ခုထဲကနေဖြတ်သွားတဲ့အချိန်စန္ဒပြသူတွေကိုတနက်နဲ့ချိန်ခဲ့တဲ့လူကုန်တန်းလင်မယားကို Republican Party ညီလာခံမှစကားပြောတာတွေ့ခဲ့ရပါတယ်Mark McLusky ga Trump go thauk khan de tu ba
Not a single person in the out of control mob you saw at our house was charged with
ရိုးကြီး ကူလို အထင်ကိုမရှိဖြစ်နေတာကိုခင်ဗျားတို့လည်းမြင်ခဲ့ကြပါတယ်။သူတို့ဘသူတွေလဲကျွန်တော်တို့ကဘလူလူလဲဆိုတာလည်းသိကြပါတယ်။အခုကျတော့ကိုယ်ရင်ကိုကောက်ရအောင်ရာဇဝတ်ပြစ်မှုနဲ့ကျွန်တော်တို့တရားစွဲခံခဲ့ရပါတယ်
။သူတို့ကိုအစိုးရရှင်တွေကတရားမဝင်လက်နက်ကိုင်စားမှုနဲ့တရားစွဲခဲ့ပါတယ်။ဒီဖြစ်ရပ်ကိုဂိုင်းပြီးထရမ့်ရဲ့မဲဆွေစီယုံရေးဖွဲ့ကလူမျိုးရေးတရားမျှတမှုကန့်ကွက်ပွဲတွေပြန့်ပွားလာနေတာဟာပြည်သူလူထုရဲ့လုံခြုံရေးအတွက်အန္တရာယ်ပိုကြီးလာနေတယ်ဆိုပြီးအခိုင်အမာပြောဆိုနေကြတာဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲ Wisconsin ပြည်နယ်ကနိုရှာမြို့မှာလူပြူရာရှိတယောက်ကလူမဲမျိုးသားတယောက်ကိုသူ့ရဲ့ကလေးရိရှိမှာပဲပြစ်ခတ်ခဲ့ပြီးတဲ့နောက်အကြမ်းဖက်စန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။စံတားပြသူတွေကမြို့လေကဆိုင်တွေကိုလူရက်မိရှုခဲ့ကြပါတယ်ဗုဒ္ဓဦးနေစောပိုင်းမှာလူ3ယောက်တနက်ပြစ်ခံရပြီး2ယောက်ကတော့စိုးရင်ရတဲ့အခြေအနေမှာပါဒီမိုကရက်တစ်သမ္မတလောင်ဂျိုးဘိုင်ဒန်ကစနစ်တကျလူမျိုးရေးခွဲခြားမှုလို့ပြောရင်ရက်တပ်ဖွဲ့ပြုပြင်ပြောင်းလဲရေးတောင်းဆိုခဲ့ပါတယ်ဒါအပြင်အကြမ်းဖက်ကန့်ကွက်မှုတွေကိုလည်းလူသိရှင်းချရှုတ်ချခဲ့သလိုရဲဌာနအတွက်အသုံးစရိတ်လျှော့ချမယ်ဆိုတာကိုလည်းစန့်ကျင်ပါတယ်ဒါပေမဲ့ Republican Party ညီလာခံကိုယ်စားလှယ်တွေကတော့ Joe Biden နဲ့သူ့ပါတီဟာလူမျိုးရေးခွဲခြားမှုစန့်ကျင်ပြီးအကြမ်းဖက်သူတွေဘက်ကိုလိုက်တယ် African American တွေရဲ့ထောက်ခံမှုရဖို့ရက်တပ်ဖွဲ့ဝင်တွေကိုစန့်ကျင်တယ်လို့ပြောနေကြတာပါ Kimberly Guilfoyle က Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအရာရှိပ
ါ Dismantle and destroy America's law enforcement
သူကရဲတပ်ဖွဲ့ကိုဘတ်ဂျက်တွေရှော့မယ်တစားတစားနဲ့စနစ်တကျဖျက်သိမ်းမယ်နောက်ပြီးတော့အမေရိကန်ရဲ့တရားဥပဒေစိုးမိုးရေးကိုပါဖျက်ဆီးပစ်ကြပါလိမ့်မယ်တကယ်လို့များရှင်တို့ဒုက္ခရောက်ပြီးတော့ရဲတပ်ဖွဲ့အကူအညီလွန်ရင်ဒီမိုကရက်တွေကိုအာမခိုကြပါနဲ့
ငြိမ်ဝှက်ပြပြရေးဆိုတာဟာ Republican Party အတွက်အောင်ပွဲရဆောင်ပုတ်တစ်ခုပါ1968ခုနှစ်ကသမ္မတ Richard Nixon လည်းပဲလူမျိုးရေးခွဲခြားမှုနဲ့ဗီယက်နမ်စန့်ကျင်ရေးပြဿနာတွေကြားမှာပြည်သူလူထုလုံခြုံရေးကိုအကာအကွယ်ပေးမယ်ဆိုတဲ့ဂရုနဲ့အနိုင်ရခဲ့ဘူးပါတယ်။နိုင်ငံရေးလှစ်လာသုံးသပ်သူ Lanin Erickson ကအခုလိုပြောပါတယ
်။ He's the incumbent.So if there's chaos going on right now he's
အခုလက်ရှိဖြစ်နေတဲ့ဗျမ်းပဒအခြေအနေတွေလို့ဖြစ်လာပြီးဆိုရင်သူကဒါကိုအပြစ်ပြောဖို့ပဲတက်တယ်။တာဝန်ယူပြီးဖြေရှင်းပေးမဲ့လူစားတော့မဟုတ်ဘူး။
ဇွန်လတဲ့တုန်းကအင်ဖြူရရှိမှာငင်းငင်းချမ်းချမ်းစန္ဒပြနေတဲ့သူတွေကိုအထူးတပ်ဖွဲ့တွေကမျက်ရည်ယိုတန်ခွေနဲ့အင်အားသုံးပြီးရှင်းလင်းခဲ့တာကြောင့်လဲသမ္မတ Trump ကိုဝေဖန်နေကြတာပါဒါတွေမကစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားထိတ်တိုက်တွေ့နေကြတဲ့တခြားမျိုးတွေကိုလည်းသမ္မတကအထူးတပ်ဖွဲ့တွေစေလွတ်ခဲ့ပါသေးတယ်သမ္မတ Trump ဟာညီဝက်ပြပြရေးဆိုတာကိုပြန်ပြီးတော့ဖိပြောလာတာဟာစီးပွားရေးပိုင်းလှုပ်ဆောင်ချက်တွေပြည်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုလုပ်ရက်တွေကိုထောက်ပြပြီးအာဖရိကန်အမေရိကန်တွေရဲ့မဲကိုရဖို့စူးစမ်းချက်တွေပေါ်ဖုံးလွှမ်းနေတယ်လို့နိုင်ငံရေးသိပ္ပံပါမောက်ခ Matt Grossman ကပြောပါတယ
် It really is a big switch here to now go back to your traditional
ဒါကရာဇဝတ်ကြောင်းလို့ရတဲ့ပေါ်အစင်လာအဖင်ဒီနေ့မှာဂိုင်းတွေတဲ့ဘက်ကိုအကြီးအကျယ်ပြန်ပြောင်းသွားတာဖြစ်ပြီးထောင်ထဲထည့်မယ်ဆိုတဲ့သဘောထားမျိုးပါပဲ
။ငြိမ်ဝှက်ပြပြရေးကိုသမ္မတ Trump ကဖိပြောလာနေတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဘေးအပေါ်သူ့အစိုးရရဲ့ဂိုင်းတွေဖြစ်ရှင်းမှုမအောင်မြင်တာကနေအာရုံလွှဲဖို့ကြိုးစားတာလို့ဒီမိုကရက်တွေကပြောကြပါတယ်။ဒါပေမဲ့သူ့ကိုထောက်ခံတဲ့သူတွေကတော့ဒါဟာနိုင်ငံတွင်းလူမျိုးရေးဆိုင်ရာမတည်ငြိမ်မှုတွေအပေါ်လူထုရဲ့စိုးရိမ်မှုပိုကြီးထွားလာနေတာကိုထင်ဟပ်တာဖြစ်တယ်လို့တုံ့ပြန်ကြပါတယ်။ကျွန်မခွာညိုပါရှင်။
တော်ရှင်ဖျားဒုစလပီတပမီဒီယာရဲမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းသုံးသပ်ချက်တချို့ကိုမူရင်းအပေါ်မူရင်းအုံနှုံတိုင်းသူနှုတ်ဖော်ပြလိုရတယ်။ကျွန်တော်ကျော်စံသားပါ။စိတ်ကောင်းချိတ်ပြီးခွေးသားရောင်ခြင်းဆိုတဲ့ကောင်းစဉ်နဲ့ David Scott Mathias ရေးတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်။အကြိမ်ကြီးပြီးဆုံးသွားတဲ့ UPC ညဉ့်ညံ့ရေးဆွေးနွေးပွဲဟာ NLD ကိုရွေးကောက်ပွဲမှာထောက်ခံမှုရရှိစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။အနာဂတ်အစိုးရဖွဲ့စည်းအတွက်ဖြစ်နိုင်ခြေအခြေအနေဆိုတဲ့ချက်နှစ်ခုသဘောတူကြရတဲ့ဆိုပေမဲ့တိုင်းဒလနဲ့ကိုင်းအဖွဲ့အစည်းတွေတဲကညဉ့်ညံ့ရေးသမားတူဦးကတော့သူတို့ဟာပြက်နေတဲ့ဆယံတရားရဲ့အင်ဂျင်နီယာတွေသာဖြစ်တယ်လို့ပြောကြောင်းဖော်ပြပါတယ်ဒီညဉ့်ညံ့ရေးဆွေးနွေးဘက်ဟာလုတ်ပီးသားကိုရလက်သစ်တွေပေါ်ထွက်လာလေမလားဆိုပြီးထက်ကတလဲလဲပြုလုပ်နေတဲ့ရည်စရာကိစ္စသာဖြစ်ပါတယ်ညဉ့်ညံ့ရေးဖြစ်စဉ်ဟာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံရသူတွေလိုပဲစာကလေးကမရွက်မဆောင်သားဖြစ်ကိုဖြစ်လာမဲ့အခြေအနေတွေအများကြီးရှိခဲ့တာပါတဲ့အဲ့ဒီထက်မှဘာရီပါလဲဆိုတော့ စစ်တပ်ရဲ့ခေါင်းမာမှု NLD ရဲ့မယိုသားမှုတိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းမညီညွတ်မစည်းရုံးမှုရခိုင်ပြည်နယ်စစ်ပွဲအခြေအနေနဲ့နောက်နိုင်ငံကအလှူရှင်တွေရဲ့ပတ်သက်မှုတွေလည်းပါဝင်တယ်လို့ဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမြောင်းနိုင်ဟာညီညာရေးစကားပြောပြီးတချိန်တည်းမှာပဲတိုင်းဒေသလက်နက်ကိုင်အဖွဲ့ပေါင်းစုံကိုစစ်တိုက်နေပါတယ်။ညီညာရေးဆွေးနွေးပွဲတွေမှာသူပြောတဲ့မင်ကွန်းတွေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့ကိုအပြစ်တင်ထားတာတွေကြီးပဲဖြစ်ပါသလား။သူကသူတစ်ဖက်သက်အပြစ်ရဆဲရေးကိုကြီးညာတယ်တူးချက်တယ်ဒါပေမဲ့အဲ့ဒီထဲမှာစစ်ချိန်အမြင့်ဆုံးဖြစ်နေရခိုင်ပြည်နယ်မပါဘူးလို့လည်းထောက်ပြပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းရဲ့အနေနဲ့စိတ်ကောင်းချိပ်ပြီးခွေးသားမယောင်ရနဲ့လို့ပြောပြီးတပ်မတော်ကတော့အပြစ်ရဆဲတဲ့ဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ဆိုပါတယ်ပန်ပိုးထောက်ပံ့ငွေအများအပြားနဲ့2015မှာဖွဲ့စည်းခဲ့တဲ့ GMC ခေါ်ပူတွဲကြီးကြပ်မှုကော်မတီဟာလည်းအဖက်ဆင်မရတဲ့ကြဆုံမှုတရတာဖြစ်ပါတဲ့ဒေါအောင်ဆန်းစုကြည်ရဲ့မင်းကွန်းတွေကိုကြည့်မယ်ဆိုရင်လဲပြန်လဲသစ်မြရေးကိုဥတီတာတဲ့ရွေးကောက်ပွဲမှာသူတို့ကိုထောက်ခံစီခြင်းတဲ့သဘောဆက်ရောက်စီတဲ့သစ္စာရှိကြဖို့အလုပ်ကြိုးစားလုပ်ကင်ကြဖို့ဆိုတာမျိုးတွေဖြစ်နေတယ်လို့လည်းသူကရေးပါတယ် NRPC လို့ခေါ်တဲ့ပြန်လဲသစ်မြရေးနဲ့ငင်းငန်းရေးအဖွဲ့ဆိုတာကလည်းနိုင်ငံတော်အတိုင်ပင်ခံယွန်းကမောက်မာတဲ့ဗမာအမျိုးသားရေးဝါဒီတွေရဲ့ညွန်ကြားမှုအောက်မှာဘာမှထိထိရောက်ရောက်မလုပ်နိုင်ဘူးလို့ရေးထားပါတယ်။ကိုဗစ်ကရောဂါဖြစ်နေရတဲ့အေအေကိုညီညာရေးဆွေးနွေးပွဲမဖြစ်တဲ့ကိစ္စတွေကြောင့် FPMCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့မတက်ရောက်တာ GIO ကချင်းလက်နက်ကိုင်အဖွဲ့နဲ့အဆင်မပြေတာရခိုင်မှာတိုက်ပွဲတွေကြောင့်လူတွေသေဆုံးဒုက္ခရောက်ရတာတွေဒါအပြင်ရွှေညာမွတ်စလင်တွေထွက်ပြေးခဲ့ရတဲ့သုံးနှစ်ပြည့်တဲ့အချိန်စတာတွေအလုံးကိုခြုံကြည့်လိုက်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီအချိန်မှာမြန်မာညီညာရေးကိုဖော်ဆောင်နိုင်မယ်လို့အကောင့်ငင်ခံရွယ်အင်တာနက်နေတယ်လို့လည်းသူကထောက်ပြပါတယ်။စိတ်ပြက်စရာကောင်းတဲ့အနောက်နိုင်ငံညီညာရေးသမားတွေကလည်းဒီတရားရောက်မလို့ဆောင်နိုင်ကြဘူးလို့သူကဆိုပါတယ်။တရားစတာတွေမတရားထုတ်ယူတဲ့အတွက်ကြောင့်သဘာဝပတ်ဝန်းကျင်ပြုံးတိရတာ၊မူရင်းစီဝါတွေထုတ်လုပ်နေတာ၊သဘာဝပြန်တဲ့အကြောင်းလူတွေဥအိမ်ရွှေပြောင်းရတာစားတဲ့ပြဿနာတွေအပြင်နုနယ်ရိုင်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးစတာတွေကိုလည်းပဲအနောက်နိုင်ငံတွေကဖြည်းဖြည်းချင်းချင်းဘာမှလုပ်နိုင်တာမတွေ့ရဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီပေါင်းရေးအတွက်အထောက်အကူပေးတယ်ဆိုတော့အခြေအနေတွေအလုံးဟာကဘာဘန်ရဲ့ဗဏ္ဍာရေးပေခုံပေါ်မှာတရုတ်နိုင်ငံရဲ့သရေစီနေတဲ့အရင်းရှင်တူနဲ့ထုနယ်ချင်းခံနေရတယ်။ဆိုတော့ဒီအနောက်တိုင်းရဲ့အကူအညီပေးတဲ့လူတွေကောသူတို့လုပ်နေတာဟုတ်မှဟုတ်ရလား။သူနည်းမဟုတ်သူတို့လည်းပဲထိတ်ကောင်းချိတ်ပြီးတော့ခွေးသားများရောက်နေသလားဆိုတာကိုပြန်လဲသုံးသပ်သင့်တယ်လို့ရေးသားထားပါခင်ဗျာ
View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။2015မှာလက်မှတ်ထိုးတဲ့တနင်္ဂနွေအပြည့်ရဲ့စာချုပ် NCA မှာဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကိုဖော်ပြထားပါတယ်။ဒီကာလာအတွင်းအပြည့်ရဲ့ဒေသမှာကိုဗန်အုပ်ချုပ်ရေးခိုင်မာလာရင်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ကြောင်းဥက္ကဋ္ဌကသုံးသပ်ရေးသားထားပြီးကျွန်တော်ညွန်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အပြည့်အခက်ရပ်ဆဲထားပြီးငြိမ်းချမ်းရေးရဖို့ဆွံ့တွေးနေစဉ်ကာလကိုဂျာကာလာလို့အပြည့်ရစာချုပ်မှာပေါ်ပြထားပါတယ်။ဒီဂျာကာလာမှာအပြည့်ရနယ်မြေတွေဖွံ့ဖြိုးတိုးတက်လာမယ်၊လုံခြုံလာမယ်ဆိုရင်ငြိမ်းချမ်းရေးရဖို့အလားအလာကောင်းလာမယ်လို့ဆိုပါတယ်။ဒါကြောင့်ဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကို2015အောက်တိုဘာမှာလက်မှတ်ထိုးတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်မှာပေါ်ပြပါတယ်။စာချုပ်ရဲ့အခန်း6တစ်ခုလုံးဟာဂျာကာလာအတွင်းနှစ်ဖက်ညီနိုင်ပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုပေါ်ပြပါတယ်။ဂျာကာလာအစီအစဉ်နဲ့ပတ်သက်ပြီး SK ဆောက်ပါဝင်တဲ့သူတေတီရှီဦးအဖွဲ့ကလွန်ခဲ့တဲ့နှစ်ကစာရန်ထုတ်ဝေထားပါတယ်။မွန်ပြည်နယ်၊ကရင်နယ်၊ရှမ်းပြည်နယ်၊ တင်းနိုင်နဲ့ရန်ကုန်တိုင်းနေပြည်တော်ဆတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွစ်ဆုံဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာရမ်းပါပဲ။အနောက်တိုင်းဆယ်နိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ပူးတွဲညီညာရေးရန်ပုံငွေ Joint Peace Fund ရဲ့အကူအညီနဲ့သုတေသနလုပ်တာဖြစ်ပါတယ်။မြန်မာရေးဆွေးနွေးပွဲအောင်မြင်မှုအတွက်ဒီမိုကရေစီဆယ်နိုင်ငံနဲ့ဂျပန်က2016မှာပူးတွဲရန်ပုံငွေမှတ်တည်ပါတယ်
။အပြည့်အဝဒေသကပြည်သူလူထုရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတိုင်းသားစာပေယဉ်ကျေးမှုထိန်းသိမ်းမြှင့်တင်ရေးဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဝိရစေဝါတိုက်ဖျက်ရေးပြည်တွင်းပြည်ပအလှရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးသက်ရောက်တဲ့စီမံကိန်းတွေမှာဒေသခံလူထုနဲ့သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေကိုအပြည့်အစုံစာချုပ်မှာသဘောတူထားပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ဂျားကာလာအစည်းအဝေးကိုသက်ဆိုင်သူတွေကအမျိုးမျိုးအတိအပယ်ဖွင့်ဆိုနေကြတာတွေ့ရပါတယ်။ရွေချက်ပေါ်မှာလိုက်ပြီးကွဲပြားသွားကြပုံရပါတယ်
။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဂျားကာလာအစည်းအဝေးကိုအကောင့်ထဲပို့ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကိုင်တဲ့နေရာတွေဟာဂျာကာလာအစီအစဉ်အကောင့်ထဲပေါ်ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပြင်ဆိုင်မှုရှိပြီးနိုင်ငံရေးစည်းရေးအာဏာရောထွေးတဲ့နေရာတွေမှာတော့ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်တယ်လို့ Ashley South ဦးဆောင်တဲ့ရှေ့ဦးအဖွဲ့ကဆိုပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းရင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိအမှတ်ပြုထားတဲ့ဂျာကာလာအစီအစဉ်ကိုထောက်ခံအားပေးဖို့ရှေ့ဦးအဖွဲ့ကတင်ပြထားပါတယ
် RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နယ်မြေမှာအစိုးရတပ်ဖွဲ့လှုပ်ဆောင်နိုင်ကြပါတယ်သူတို့ထင်းချုပ်တဲ့နယ်မြေမှာတိုင်းရင်းသားဘာသာတင် जा ပြီးတဲ့စာသင်ကျောင်း 2,000 ကျော်ရှိပါတယ်ကျမ်းမာရေးတရားစီရင်ရေးစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်အပြည့်အဝ NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာလည်းတိုင်းရင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်လက်နက်ကင်ပြိပကကြောင့်အိုးမဲအိမ်မဲဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးစုစောင့်ရှောက်တယ်လို့ရှေ့ဦးအဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းသားတပ်ဖွဲ့နဲ့ရဲသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါတယ်
။ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်တာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလက်တွေ့ကျင့်သုံးတယ်လို့ဖြစ်နေတာမို့ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတိဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေနဲ့အကျိုးတူအရသာအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာဖက်ဒရယ်စနစ်တည်ထောင်ရမှာအရေးပါတဲ့အုပ်မြစ်တွေဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်ပါတယ်။ပုံစံတစ်ခုလေးကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအသိအမှတ်ပြုတာဟာယုံကြည်မှုတိဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပတော်မှနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းပြသရာလည်းရောက်ပါတယ်။ဂျာကာလာအစီအစဉ်တို့အကောင့်ထဲပေါ်ရင်ပေါ်နိုင်သလိုအပြန်အလှန်ယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြိမ်းချမ်းရေးဖြစ်စဉ်အတွက်အလွန်အလားအလာကောင်းကြောင်းသူတေပီရှိဦးရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးပြန်အားဖြည့်ရေးအကြောင်းကိုတင်ပြထားပါတယ်။ပြီးခဲ့တဲ့10ကြော်အတွင်းစစ်တွေမြို့မှာကိုဗစ်ကူးစက်မှုနှုန်းရုတ်တရက်ထောင်းတက်လာကအခြားမြို့တိုင်းနယ်ပြည်နယ်တချို့ကပါစပြန့်စေခဲ့ပြီးကာကွယ်ရေးပြန်အားဖြည့်ဖို့အရေးကြီးနေပါပြီ။ဘာကြောင့်အခုလိုကာကွယ်ရေးပြန်အားဖြည့်တင်ပါလဲ။ဘလို့ဘယ်နေရာတွေမှာအဓိကကာကွယ်တင်ပါလဲ။ဒီအကြောင်းရန်ကုန်စစ်ရုံးကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်။ Okay, ရေဘော်တက္ကသိုလ်ဝန်ကြီးပမခဒေါက်တာမမောဦးခင်ဗျာ။ကျွန်တော်တို့ကမြန်မာနိုင်ငံမှာအထူးသဖြင့်ဒီရခိုင်ပြည်နယ်စစ်တွေမှာပေါ့နော်။ဒီကိုဗစ်ဖြစ်နှုန်းကအရင်နဲ့မတူဘဲနဲ့တော်တော်များများဆန်ဆန်များများဆက်သဖြစ်လာတယ်ပေါ့ဆရာရေနော်။ဖြစ်တဲ့လို့ဟာထောင်တက်မဲ့အနေအထားမျိုးရောက်နေပါတယ်ဆရာ။အဲ့တော့အဲ့ဒီအချိန်တွေမှာပြည်သူလူထုအနေနဲ့အဓိကဘာတွေသိသင့်လုပ်သင့်တာကိုစပြီးတော့ရှင်းပြပေးပါလား
ကျွန်တော်တို့ရှင်မှာကိုဗစ်စဖြစ်ခဲ့တဲ့မတ်လအနေစပြီးတော့မေလနောက်ပိုင်းလောက်မှာပြန်ကျသွားတယ်လို့ကျွန်တော်တို့ထင်ခဲ့ရပေမယ့်မကြသေးခင်ဩဂတ်လထဲမှာပဲဒီကိုင်းဒီနေ့စစ်တွေမြို့မှာပြန်ပြီးတော့ကိုဗစ်လူနာတွေက
စတွေ့ရာနေစပြီးတော့အခုလောလောဆယ်တခုံလို့သူကတက်နေတာကိုတွေ့ရတယ်။မနေ့ကမနေ့ဘူတဘူးနေ့စီရင်အရဆိုရင်တော့တနေ့တည်းနဲ့80ထပ်တယ်ဆိုတာစံကြီးအမြင့်ဆုံးလို့ဖြစ်နေတော့နောက်ပိုင်းလည်းပဲစကိုင်းပြည်နယ်ဘက်မှာပို့ပြီးတော့တက်တက်လာနိုင်တယ်ဆိုတဲ့အခြေအနေတွေတွေ့နေတယ်။ဒါနဲ့ပို့ပြီးဆိုရင်တော့ဒီရခိုင်ပြည်နယ်ဘက်ကရှိနေတဲ့ဟာကိုကျွန်တော်တို့ကကွန်တိန်းကိုရခိုင်ပြည်နယ်ထဲမှာပဲထိမ့်ထားနိုင်လို့တခြားတိုင်းနဲ့ပြည်နယ်တွေအားလုံးပြန့်ပြီဆိုရင်ပို့ပြီးတော့ငကိုရဲကြောက်ရတဲ့ဟာကိုကျွန်တော်တွေ့နေရတယ်ခင်ဗျ။တကယ်တော့ဒီဗိုင်းရပickူးစက်မှုတော့အယမ်းမြန်နေဆိုတာကိုတော့တွေ့ရ
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဆုံးရမယ့်အနေထားရှိသေးလားဆရာ
။ဒီရခိုင်ပြည်နယ်မှာတခုတည်းမှာပဲဖြစ်နေတယ်လို့ထင်ရပေမဲ့ဒီနေ့ကထွက်လာတဲ့အဖြေတွေအရတောင်ကြီးကလူနာတယောက်ပါပါနေဆိုတာကိုလည်းတွားတွေ့ရ။ဒီမှာကိုဗစ် positive case အနေနဲ့ကျွန်တော်ရန်ကုန်စီးပွားရေးမှာစပြီးတော့တွေ့သွားတယ်ဆိုပြီးအဲ့အာကိုပြန်ကြည့်တဲ့အခါမှာတောင်ကြီးကပဲရန်ကုန်ပါလာကရန်ကုန်မှာနေတော့အချိန်မှာပဲကုသလာဒီလိုမျိုးမသိရတဲ့အခါမှာအခုဆိုရင်တနိုင်ငံလုံးမှာတိုင်းနဲ့ပြည်နယ်တွေမှာရှိနေတယ်ကျွန်တော်တို့မသိသေးတာမျိုးရှိနေတဲ့အတွက်ကြောင့်အချိန်မရွေးကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဘွားကနေဒီလိုထောင်တက်လာနိုင်တဲ့အခြေအနေတွေရှိတယ်လို့ကျွန်တော်တို့ကမှန်းသပ်လို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့ကိုဗစ်ပြန်ကောင်းထောင်လာတဲ့သဘောပေါ့ဆရာနော်အဲ့တော့ကာကွယ်ရေးတွေရောဘယ်လိုပြန်လုပ်တယ်လဲဆရာကြီး
ဒီကိုဗစ်ရဲ့ကာကွယ်ရေးနည်းလမ်းတွေဆိုတော့ကျွန်တော်တို့ပြည်သူပြည်သားအားလုံးမှာမတ်လတွေကနေစပြီးတော့အတွေ့အကြုံရှိပြီးသားပါအဲ့တော့ကတော့ကြောက်နေတဲ့အတွက်ကြောင့်အရင်လိုက်နာကြတယ်အခုလိုမျိုးတခုံတို့တိုးတက်လာတဲ့အခြေအနေကိုမရောက်ခဲ့ဘူးအခုအဲ့ဒီလိုမျိုးလိုက်နာမှုအားနည်းတဲ့အတွက်ကြောင့်ပါလေကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေရဲ့ထိတ်ထုတ်နိုင်စွာနည်းလို့သာဒီရခိုင်ပြည်နယ်မှာဒီလိုတက်နေတဲ့အခြေအနေမျိုးအဲ့တော့ကျွန်တော်တို့ဒီရန်ကုန်မှာ March Aprilမီးတုံးကဖြစ်နေတဲ့အခြေအနေမျိုးလိုက်နာခဲ့ကြလို့တဖြည်းဖြည်းနဲ့ပြန်ကျသွားတဲ့အခြေအနေမျိုးထိန်းထားနိုင်ဖို့ဆိုရင်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့လိုက်နာရမယ့်ကိစ္စတွေကိုအခုအချိန်မှာပြန်ပြီးတော့အဲ့ဒီအခြေအနေနောက်တော့ပြန်ပြီးတော့ကာကွယ်ထားတဲ့နယ်အခုဖြစ်တဲ့အခြေအနေဟာတိုင်းပြည်ထဲမှာပဲပြန့်နေတဲ့ local spread လို့အခြေအနေမျိုးပို့ပြီးတော့ကြောက်ဖို့ကောင်းပါလိမ့်မယ်။တခြားတိုင်းပြည်ကနေပြီးတော့ပြန်လာတဲ့ဤတော်ပြန်နေရဲ့အခြေအနေမှာကိုဗစ် positive case ဖြစ်တာကသိပ်ပြဿနာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံရဲ့ policy နဲ့ quarantine ကိုထားတယ်၊ swab ကိုယူတယ်၊စစ်ဆေးတယ်၊တွေ့ရင်တခါတည်းတက်ဆိုင်တဲ့ဆေးရုံမှာခွဲခြားပြီးတော့ထားတယ်။ဒီစနစ်တွေကမှန်ကန်ခဲ့တဲ့အတွက်လည်းပဲတခြားနိုင်ငံတွေကနေပြန်လာတဲ့လူတွေမှာဖြစ်တဲ့ကိစ္စအထက်ကျွန်တော်တို့ဒီ local မှာဖြစ်နေတဲ့ကိစ္စပို့ပြီးတော့အရင်ရေးကြည့်နေတာကိုတွေ့ရတော့ဒီကိုယ့်ရဲ့ပြည်တွင်းမှာပြန့်နှံ့ကူးစက်မှုဆိုတဲ့ကိစ္စအတွက်ကနောက်ဆုံးကျတော့ဒီသူအပြင်အဓိကဆိုတဲ့ကိစ္စကျွန်တော်ပြည်သူလူထုတွေလိုက်နာပေးမှရန်ကုန်တို့လိုမန္တလေးတို့လိုတောင်ကြီးတို့လိုဒီလိုလူကြီးထူထပ်တဲ့မြို့ကြီးတွေမှာစကိုင်းပြည်စစ်တွေလိုမျိုးထောင်ပြီးတော့ကိုဗစ်လူနာတွေအများကြီးပြန်လဲမတိုးပွားလာမှာဖြစ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာเนาะအခုကပိုးရလဲဒီကူးစက်တာကအရင်ထက်တော့မြန်နေတဲ့သဘော
ဟုတ်ကဲ့ပိုးရကူးစက်မှုကမြန်နေဆိုတဲ့အတွက်ကြောင့်လူစုလူဝေးနဲ့ social distancing နဲ့ဒီလိုကိစ္စမျိုးဆိုရင်ပြန်ပြီးတော့ငိုရတဲ့တော့ပို့ပြီးတော့တင်းကျပ်တဲ့နော်ခုအချိန်မှာဒီကိုဗစ်ကကိုပတ်ဝန်းကျင်မှာရှိနေတယ်လို့သဘောထားပြီးတော့အခုတိုင်းမတ်ဧပြီလတုန်းကလိုပြီးကိုမိမိဂရုစိုက်ပြီးတော့နေပေးမှအဲ့တော့ကိုဗစ်ကာကွယ်နည်းတွေဖြစ်တဲ့လက်ဆေးမယ်နှာခေါင်းစည်းတက်မယ်ဆိုရှယ်ဒစ္စတန်စီလုပ်မယ်အိမ်မှာပဲနေမယ်တက်နေသမျှအပြည့်မထုတ်ဘူးဒီအရင်နဲ့ပတ်သက်လို့ဒူးဒူးကတီးပြီးသားလို့ကျွန်တော်ထင်ပါတယ်ပြီးရဲ့သားနဲ့ပိုစစ်ကိစ္စမတွေ့သေးတဲ့အတွက်ကြောင့်ပေါ်နေခဲ့တာဖြစ်တယ်အထူးတလည်းဘာတွေလုံးကြပါလို့ပြန်ပြောတာတဲ့ဆိုင်အရင်တော့ကလုံဖူးခဲ့တဲ့အတိုင်းပြန်ပြီးတော့နေပေးကြဖို့တိုက်တွန်းလိုပါဟု
တ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာတို့ဘက်ကတော့လူနာတွေကိုထိတွေ့ခဲ့တဲ့လူတွေပေါ့နော် contact tracing လုပ်တဲ့အခါမှာရောပြည်သူတွေရဲ့ပူးပေါင်းဆိုင်မှုအနေထားဆရာပါအကြံပေးခြင်းနေတယ
်တကယ်တော့ positive case တစ်ခုတွေ့ပြီဆိုရင်ကုဆတ်မှုကိုနောက်ထပ်မပြန်ပွားအောင်လို့ဒီလူနဲ့ထိတွေ့ခဲ့တဲ့လူတွေကိုထပ်မှန်ပြီးတော့ swab ပြုတယ်စစ်ဆေးတယ်ဒီအမျိုးတွေလုပ်တဲ့အခါမှာပြည်သူလူထုနဲ့ပူးပေါင်းပါဝင်တင်တာကရောလူနာအနေနဲ့ကိုပူးပေါင်းပါဝင်တင်တာကရောနောက်တစ်ခုကကျတော့ဟိုတစ်ခါတလေကျတော့ကိုကြောင့်တခြားလူတွေလည်းအစ်စ်ခံတခြားလူတွေကလည်း quarantine သွားရင်သွားမယ်စစ်စစ်ခံရမယ်ဒီလိုအခြေအနေမျိုးတွေရှိတဲ့အခါကျတော့ဒီ contact tracing မှန်မှန်ကန်ကန်ရဖို့ကလည်းပြည်သူလူထုရဲ့တာဝန်ဖြစ်တယ်။ဘာကြောင့်လဲဆိုတော့ဘလူနဲ့တွေ့ခဲ့ရင်တွေ့ခဲ့တယ်၊ဘယ်ဟုသွားရင်သွားခဲ့တယ်၊သွားခဲ့တဲ့နေရာကလည်းပဲဟုတ်တယ်၊သူလာခဲ့တယ်။ဒါမျိုးတွေကိုမှန်မှန်ကန်ကန်ဖြေပေးနိုင်ရင် contact tracing ကောင်းရင်ကူးစက်မှုလုံးကိုထိန်းချုပ်နိုင်တဲ့အခြေအနေပေါ့လို့ဒီ contact ဖြစ်ခဲ့တဲ့ထိတွေ့ခဲ့တဲ့လူတွေအကုန်လုံးကိုပြန်လည်ထိန်းချုပ်လိုက်ရင်ရရဖြစ်တဲ့အတွက်ကြောင့်အဲ့ဒီဟာကအရေးကြီးဆုံးနဲ့မှာပါတယ်လို့လက်ကျွန်တော်ရှင်းတယ်။ဒါကြောင့်မလို့ဒီသတင်းချက်နဲ့ပတ်သက်လို့စုံစမ်းကြည့်တဲ့အခါမှာလည်းပဲအမှန်တိုင်းပြောစီခြင်းပါတယ်။ဒါမှကိုကြောင့်နောက်ထပ်လူများထပ်ပြီးတော့ကူးစက်စီမဲ့အခြေအနေမျိုးရောက်မှာ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့အခုဒီစစ်တွေမှာအထူးသဖြင့်ဒီကူးစက်မှုအများဆုံးဖြစ်နိုင်တယ်လို့ကျွမ်းမိုင်ဝန်ကြီးဌာနကသုံးသပ်ထားတာကတော့အများသူငါသွားကြတဲ့ဈေးတွေပေါ့ဆရာနော်အဲ့ဒီအတွက်ကိုဆရာဘယ်လိုအကြံပေးချင်လဲ
ကျွမ်းမိုင်နဲ့အလားဝန်ကြီးဌာနကကြီးညာချက်တွေထဲမှာပါပြီးသားပါဈေးကိုသွားမယ်ဆိုရင်ကျွမ်းမာနေတဲ့လူပါသွားပါ
ဟုတ်တယ်ကိုဗစ်ကတကယ်လို့ကိုရှိမှာတခြားရောဂါတွေရှိနေတဲ့လူမျိုးဆိုရင်အန္တရာယ်ရှိတဲ့အတွက်ကြောင့်ကျန်းမာငယ်ရွယ်တဲ့သူတွေဒါဈေးသွားပါဈေးသွားတဲ့အခါမှာတတ်နိုင်သလောက်အိမ်သားတဦးသာလျှင်အခြေရေအတွက်နေပြီးတော့သွားပါဈေးသွားတဲ့အခါမှာကမချက်တွေဖြစ်တဲ့ Max တို့ဒီလက်အိတ်တို့အရှေ့ကနေပြီးတော့မျက်နှာအုပ်တို့ဒီလိုမျိုးဟာမျိုးတွေနဲ့စဉ်စဉ်တကျဝိတ်ဆင်ပြီးတော့မှသွားပါဈေးဘက်ကအနေနဲ့လည်းတကယ်တော့ပြန်တင်းကျုပ်တင်တာဒါလည်းအခုလောလောဆယ်လုပ်နေပါတယ်ဒီလိုစနစ်တကျနဲ့လူစုလူဝေးမဖြစ်စေအောင်ဝင်နာထွက်တာအနေသွားတာလာတာပတ်စံငွေရှင်းတာစဒီလိုအခြေအနေမျိုးတွေကိုစနစ်တကျလုပ်ပေးဖို့တော့လိုတာပေါ့လေဒါတွေလည်းအခုလောလောဆယ်လည်းလုပ်နေတယ်ဘယ်လိုလဲအခုဈေးတင်ကျွန်တော်ကတော့မကပါဘူးတခြားသောလူစုလူဝေးဖြစ်နိုင်တဲ့စားတော့ခရအစဒီလိုအခြေအနေမျိုးတွေမှာ social distance ကိုဒီလိုကလိုပဲပြန်လည်ကျင့်သုံးပေးကြဖို့လိုမယ်စစ်တပ်မှာအခုအများကြီးခုလိုမျိုးထောက်တက်နေတယ်ဆိုပေမဲ့စီနီယာစီကဲနေကိုတိုင်းနာပေးမယ်ဆိုရင်အမကြခင်ပြန်ပြီးတော့ကြာသွားနိုင်ပါလိမ့်မယ်အဲ့ဒါမလိုက်နာဘူးဆိုရင်ပို့ပြီးတော့များလာနိုင်တဲ့အတွက်ကြောင့်လိုက်နာပေးကြဖို့လည်းကျွန်တော်တိုက်တွန်းလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေဆက်ပြည်အောင်စုငင်းချင်ရင်ညီလာခံသွားတက်ရောက်နေစဉ်ထိုင်းနိုင်ငံနယ်စပ်တချီလေးမြို့နယ်အတွင်းရှိတက်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကညွှန်ကြားလို့စစ်ရေးတင်းမာမှုတွေရှိနေပါတယ်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးတိုးမြင့်လာနေပြီးတော့မြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါတယ
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ပေါ်ချုပ်ကြီးအစနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွတ်တက်ပြီးပြန်မရောက်လာသေးခင်မှာပဲရှမ်းပြည်အရှိပိုင်းထိုင်းနိုင်ငံနယ်စပ်တချီလိပ်မြို့နယ်အတွင်းမှာရှိတဲ့ RCSS SSA ရဲ့တပ်စခန်းတစ်ခုစုပ်ပေးဖို့အစိုးရတပ်မတော်ကပြောဆိုလိုက်တဲ့အတွက်နှစ်ဦးနှစ်ဖက်ကြားစစ်ရေးတင်းမာမှုတွေဖြစ်နေပါတယ်ဒီတင်းမာမှုဟာဇူလိုင်လ3ရက်နေ့ကဖြစ်ပွားခဲ့ပြီးနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေချိန်အစိုးရတပ်မတော်ကမောင်းသူမဲ့ drone နဲ့ RCSS တပ်စခန်းပေါ်ပြန်တန်းရက်ကူးလို့ RCSS ဘက်ကပြစ်ခတ်ရမှာတပ်မတော်ဘက်ကလည်း RCSS တပ်စခန်းစီကိုလက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ရကနေကနေ့အထိစစ်ရေးပုံမတင်းမာလာနေပါတယ်။အဲ့ဒီ data ဖက်မှာ UWSA တောင်ပိုင်းဝါတဖွဲ့ကလည်းရှိနေလို့အစိုးရတပ်မတော်တိုက်ရင်ငိုင်းရင်ထမနဲ့အင်အားဖြင့်လှုပ်ရှားနေတဲ့အပေါ်တောင်ပိုင်းဝါတဖွဲ့ဘက်ကလည်းစစ်ရေးပြင်ဆင်မှုတွေရှိနေပါတယ်
။တန်လွင်မြေရေရှမ်းတက်လို့ကရင်ပြည်နယ်မြိုင်ကြီးငူရှစ်ဆောင်စခန်းနဲ့ဤထုထရှစ်ဆောင်စခန်းကစစ်ပေးဒုက္ခရတွေနေအိမ်တွေရေမြုပ်ပြီးရေဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်နေကြရပါတယ်။ဩဂုတ်လ24ရက်နေ့ကစတင်ပြီးရေတက်လာနေတာပါ။ရေပေးထဆောင်ရတဲ့မြန်ကြီးကိုစစ်ပေးဆောင်မိသားစုတရာကျော်ဤဒုထစစ်ပေးဆောင်စခန်းကမိသားစု40ကျော်ရေပေးလူရပြောင်းရွှေ့ရပြီးသူတို့တွေဟာစာဝတ်နေရဲ့အတွက်အကူအညီလိုအပ်နေဆဲဖြစ်တယ်လို့ကိုဗစ်ရောဂါကင်းစင်ဖို့လဲစီကန်းချက်နဲ့အညီနေရာချထားနိုင်ဖို့ခက်ခဲရှိနေတယ်လို့စစ်ပေးဆောင်စခန်းကျမ်းမာရေးတာဝန်ခံဆရာမနန်းတစင်ကပြောပါတယ်တန်လွင်မြေဟာစိုးရင်ရေမှထက်ရှိနေသေးတယ်လို့မြေရေကြောင့်ပါအမျိုးရဲ့မြေနှိမ်ပိုင်းမှာရေမြုပ်နေဆဲဖြစ်လို့ကရင်ပြည်နယ်အစိုးရကနေရေပေးဆောင်စခန်းနှစ်ခုဖွင့်လှစ်ထားပေးပါတယ
်ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းမှာဖြစ်ပွားနေတဲ့ပစ်ခတ်မှုတွေကြောင့်တတိုင်တွေကျိုးဓာတ်ကျိုးတွေပြတ်လို့ပူရီတောင်နဲ့မောင်တော်မြို့နယ်အတွင်းမှာမျက်စိမီးပြတ်တောက်နေပါတယ်။ဩဂတ်စ်လ24ရက်နေ့နေ့လယ်ပိုင်းကရတိတောင်မြို့နယ်ညောင်ပင်လကျေးရွာနဲ့ရေမြက်ကျေးရွာအကြားပစ်ခတ်မှုဖြစ်ပွားခဲ့တာပါ။မေယူမြင့်တပေးနေထိုင်တဲ့လူထုကတော့မြက်အတွင်းသွာလာနေတဲ့အစိုးရရေတပ်မတော်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်တတိုင်ကျိုးကြပြီးအခုလိုမျက်စိမီးပြတ်တောက်သွားတာဖြစ်တယ်လို့ပြောပါတယ်။
ရခိုင်တပ်တော် AA ကနေဖမ်းဆီးတဲ့ချင်းလူငယ်လေးဦးထက်က3ဦးကိုပြန်လွတ်ပေးလိုက်ပေမဲ့ကြံတဦးကိုပြန်လွတ်ပေးခြင်းမရှိသေးပါဘူး။ဩဂုတ်လ25ရက်နေ့နံနက်ပိုင်းကရခိုင်တပ်တော် AA ကနေပြန်လွတ်ပေးလိုက်တဲ့ကိုခင်မောင်ထွန်းကိုပင်ဂျမင်ကိုအောင်ထွန်းကိုတို့3ဦးဟာပလဲဝါမြုပ်ကိုပြန်လဲရောက်ရှိလာကြပေမဲ့ကြံချင်းလူငယ်တဦးကိုအောင်စိုးကတော့လွတ်မလာသေးဘူးလို့ချင်း IDBS Support Committee CISC ရဲ့အတွင်းရေးမှူးကိုကျော်အောင်ကပြောပါတယ်။ ဇူလိုင်လ29ရက်နေ့ကဒုရရေဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေနေရပလဲဝမြို့ကိုပြန်လာချိန်လမ်းခရီးမှာအဖမ်းခံခဲ့ရတာပ
ါ COVID-19 ကပ်ရောဂါကြောင့်လာနဲ့ချီပိတ်ထားတဲ့နေဆက်ကုံတွေရေလမ်းကြောင်းတွေကနေ့အထိပြန်မဖွင့်နိုင်သေးတဲ့အတွက်ကချင်ပြည်နယ်ကနာနတ်သီးကုံတွေရေနာနတ်သီးရောက်မရလို့အခက်အခဲကြုံတွေ့နေရပါတယ်။အရင်နှစ်တွေတုန်းကမြစ်ကြီးနားထွက်နာနတ်သီးတွေကိုတရုတ်နိုင်ငံဘက်အပြင်ကချင်ပြည်တစ်ဝန်းလုံးစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးဖက်ပါရောက်ရလို့ဈေးကောင်းကောင်းနဲ့မြစ်သားစုဖူလုံမှုရှိပြီးဒီနှစ်မိုးတွင်းမှာတော့မြစ်သားစုဝိုင်းရင်အတွက်အခက်အခဲကြုံတွေ့နေရတဲ့အပြင်နာနတ်ချံပြုစုဖို့လည်းလက်ပတ်ဖို့ငွေလုံးဝမကြမ်းတော့ဘူးလို့သိရပါတယ
်အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအခုရက်ပိုင်းတွင် COVID-19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်အပြင်မထွက်ဖို့အစိုးရကညွှန်ကြားထားသလိုမြို့တော်စစ်တွေမှာလည်းညမထွက်ရအမိန့်ထုတ်ထားပြီးကန့်သတ်မှုတွေလုပ်ထားပါတယ်ဒီအတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပြီးစာဝတ်နေရေးအတွက်ပါအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အကြောင်းတွေကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ဩဂုတ်လတတိယပတ်ကစပြီးရခိုင်ပြည်မှာကိုဗစ် -19 ကူးစက်မှုတဟုန်ထုတ်မြင့်တက်ခဲ့တဲ့အတော့အခုအခါမြို့နယ်တချို့မှာကင်းသတ်မှုတွေထုတ်ပြန်ထားသလိုစိုက်တွေမြို့မှာညမထွက်ရအမိန့်ပါထုတ်ပြန်ထားပြီးကျင်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စေကန့်တွေကိုလိုက်နာကြဖို့အရက်ဖအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေကတိုက်တွန်းနေကြပါတယ်။ကိုဗိုင်းနဲ့ဒီကာကွယ်ရဲ့အတွက်စိုက်တွေမျိုးမှာလှုပ်ဆောင်နေတဲ့အခြေအနေကိုချွေယုံမိုက်တာဖောက်ဒေးရှင်းကကိုမောင်းထေဝါကရခိုင်ပါတာနဲ့အခုလိုပြောပါတယ်
ဒီကနေ့အခြေအနေမကောင်းပါဘူးမိုးကရွာမလို့ဖြစ်နေတဲ့အတွက်ဆေးမပြောင်းပဲတန့်ထားရပါတယ်ကျွန်တော်တို့ကလူတိုင်းကိုမက်စတပ်ဖို့ပညာပေးအတ္တိပညာပေးတွေပြုလုပ်ပေးပါတယ်နောက်ပြီးလူစုဝေးမလို့ဖို့စတာတွေကိုပြောကြားပေးပါတယ်
ရောဂါထိန်းချုပ်တဲ့အနေနဲ့ရခိုင်ပြည်မှာကုန်းလန့်ရေလန့်အပြင်လေယံပြည့်စုံမှုတွေပါရပ်တန့်နေပြီးပြည်မနဲ့ဆက်သွယ်တဲ့လမ်းတွေပါကင်းသတ်မှုတွေရှိနေတဲ့အတွက်ကုန်းစည်စီဆောင်မှုတွေရပ်တန့်မှာကိုပြည်သူတွေစိုးရိမ်နေတဲ့အပေါ်ဝင်လာဖောက်ဒေးရှင်းကဒါရိုက်တာဦးခိုင်ကုတ်ဆန်ကအခုလိုပြောပါတယ
်ရောဂါလေးဒီနေ့ပြသတော့လာတဲ့ပုံမှာကုန်းစည်စီဆောင်မှုရပ်တန့်နေဆိုတော့ဒီမှာရှိနေတဲ့သူတွေရဲ့ဒီစားကြည့်တော့ပေါ်လေးစားရေးတောင်းရေးအခက်အခဲတွေရောကြားတော့ဒီကျမရဲ့ခါရဒီစစ်တွေရောက်ဖို့ရောခက်ခဲလေးမှာပေါ့နော်အဲ့တော့တကယ်တမ်းကတော့ဒီရောဂါဘယ်လောက်ပဲဖြစ်ဖြစ်ပေါ့လေကျန်းကျန်းစစ်စစ်မှုကဘယ်လိုမျိုးရှင်ကပြည်မလဲဆိုတဲ့အတိုင်းအစိုးရအနေနဲ့စဉ်းစားရဖို့လိုအပ်တာပေါ့
ရခိုင်ပြည်မှာကိုဗစ် -19 အလျံအမြန်ကူးစက်ဖြစ်ပေါ်မှုဟာမကြာမီကြံ့ပတ်မဲ့ရေကောက်ပွဲကိုထိခိုက်နိုင်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန့်ကအခုလိုပြောပါတယ
်။ကြည့်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော် COVID-19 ကအခုဆိုရင်ဒီခိုင်ပြည်နယ်မှာအလျင်အမြန်ပဲသိုးပွားလာနေပါတယ်။အဲဒီသိုးပွားလာနေတဲ့သူဒီရဲ့ဆိုးရင်ကြောင်းကြမှုကလည်းဆုံးဆုံးမှတ်ကိုရောက်နေပါတယ်။အချို့မျိုးတွေဆိုရင်ကျွန်တော် stay at home ဆိုပြီးတော့အပြင်ကိုမထွက်ရတဲ့ဆိုတော့တန်တက်ချက်တွေလည်းရှိကြတယ်။ဒီအခြေအနေဟာဒီချက်တိုးပြီးတော့ဖြစ်လာနိုင်တဲ့အကြောင်းလည်းရှိပါတယ်။အဲဒီတော့ဒီဟာဒီရေတောက်ပွဲအပေါ်မှာစိတ်ဝင်စားမှုအာရုံအားနည်းသွားတယ်။နောက်ပြီးတော့တစ်ဖက်မှာလည်းစစ်ပွဲတွေကဆက်မပြတ်ရှိလာနေတော့ကျွန်တော်တို့အနေနဲ့ဒီရေတောက်ပွဲမှာပြည်သူတွေရဲ့စိတ်ပါဝင်စားမှုဟာငကိုကတည်းကအများကြီးပုံမော်ပြီးတော့ရောကြသွားနိုင်တယ်အခြေအနေမျိုး။ဟိုရှိရဲ
့။ဩဂုတ်လ26ရက်နေ့ဒီအာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအတေပြုလူနာပေါင်း984ဦးသေဆုံးသူ6ဦးရောဂါကောင်းဆောင်သူ311ဦးရှိတယ်လို့တံတန်းထုတ်ပြန်ထားပြီးအဲ့ဒီအထက်မှာရခိုင်ပြည်နယ်မှာအတေပြုလူနာ122ဦးနဲ့မြန်မာနိုင်ငံမှာဒုတိယအများဆုံးဖြစ်တယ်လို့သိရပါတယ်
။နိုင်ငံတော်အစိုးရကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနေ COVID-19 ရောဂါကာကွယ်ထိန်းသိမ်းကူးသနိုင်ဖို့အတွက်ဥပဒေထုတ်ပြန်ထားတဲ့အချိန်မှာ2020အထွေထွေရွေးကောက်ပွဲကလည်းမဖြစ်မနေကျင်းပဖို့ရှိနေပါတယ်။ဒီအပေါ်တိုင်းသားနိုင်ငံရေးပါတီတွေကဝင်ရောက်ရှင်ပြိုင်ဖို့အဆင်သင့်ဖြစ်နေပြီလားအာဏာရပါတီနဲ့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်သဘောထားတွေရှိနေပါသလဲမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ခုနှစ်မြန်မာအထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ကြေညာထားပါတယ်။အာဏာရပါတီဖြစ်တဲ့မျိုးသားဒီမိုကရေစီဘွဲ့ချုပ် NLD ကအမတ်လောင်1131ယောက်နဲ့ရွေးကောက်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ညွတ်ရေးပါတီ MUP တွဲဖက်အတွင်းရေးမှူးတဲ့နိုင်လျေသမားကအခုလိုပြောပါတယ်
။ကျွန်တော်တို့ရေးပါတီဒီအလိုအလုပ်လုပ်ဖို့ကဟိုအကတ်တက်ဖြစ်เสียရတယ်ကျွန်တော်တို့ကြုံတွေ့ခဲ့ရပြီးတော့ဘဝကျင်းမမရဲ့ကြီးညာပြည်တန်တဲ့တစ်ဆက်ထဲမှာပဲ ကိုယ်စဲလောင်းအမီစင်းတင်သွင်းရမယ့်ရက်ကိုကျူလိုက်20တတ်မှတ်ပြီးတော့ကြီးညာခဲ့တယ်ရက်ပေါင်း20အသွေးမှာတာကိုယ်စဲလောင်းရွေးချယ်တဲ့ကိစ္စတွေတော့နိုင်ငံပါတီတွေအလုပ်လုပ်တဲ့ခါမှာတော်တော်လေးကိုကြက်ရိုက်တယ်သို့တော့ NLD ပါတီကတော့ဂျွန်လတ်ကုံလောက်မှာကိုယ်စဲလောင်းရွေးချယ်ကိစ္စတွေကတော်တော်လေးကိုခရီးရောက်တယ်ပြီအဲ့ဒါကကော်မရှင်နဲ့ NLD ကြားမှာဘယ်လိုဆက်ဆံရေးအရှိနေတယ်လဲဆိုတာကဟိုစဉ်းစားစရာတွေဖြစ်လာတာပေါ့နော်
ရွေးကောက်ပွဲကမရှင်နဲ့အာဏာရပါတီတို့နှိစမှုရှိနိုင်တဲ့အတွက်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းကချင်ပြည်နယ်ပြည်သူပါတီ KSPB ဒုတိယဥက္ကဋ္ဌနှင့်ဦးကွမ်ကန်အောင်ခန်းကအခုလိုပဲပြောပါဗျာ
တမတသိန်းစိန်လက်ထက်တော့လည်းကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လူတွေပဲရွေးကောက်ပွဲကော်မရှင်မှာဦးစီးခဲ့တယ်အခုလည်း NLD နဲ့ဆိုင်တဲ့ဟာတွေပဲရွေးကောက်ပွဲမှာဦးစီးနေတဲ့ဟာမျိုးလွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဟာအကုန်လုံးလေးစားယူတည်တဲ့လူတွေဖြစ်ဖို့လိုတယ်လွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ဖို့လိုတယ်ကြောင်းလေးပေးဖို့ကျွန်တော်မကြာခဏပြောပါလေဒါပေမဲ့အခုထိတော့ဘာမှကြောင်းလေးချင်းမရှိဘူးဒါကြောင့်ကျွန်တော်ဟာအစိတ်တူပါမှုတော့အခုထိရှိနေတော့ဖြစ်ပါတယ်
ပြားပြင်းနယ်ပြမှာလဲရွေးကောက်ပွဲကမရှင်ကအရင်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ရဲ့စီယုံရေးမှူးဟောင်းတွေဖြစ်တယ်လို့လဲကရားပြင်းနယ်ဒီမိုကရက်တစ်ပါတီ KYSDP အတွင်းမှူးဦးတဲတဲကပြောပါတယ
်ကျွန်တော်တို့ကပတ်တရားဖြစ်စီအကြောင်းအရာတချို့ရှိတယ်အဲ့ဒါပါလဲဆိုရင် UC ကလူတွေတော်တော်များများကလက်ရှိအမှားရပါတီရဲ့အရင်သူတို့ရဲ့စီယုံရေးမှူးကြီးပေါ့နော်အဲ့လိုပုံကိုယ်တွေအများကြီးပါလာတဲ့အပေါ်မှာတော့ဒါကျွန်တော်တို့တချို့ကျောင်းရတဲ့တရားဖြစ်စီရဖြစ်ရှိနေတာပေါ့လေ
2020ထွေထွေရေးကောက်ပွဲကျင်းပဖို့ရက်သက်သက်10ဘတ်လောက်ပဲကြာရှိနေတဲ့အချိန်မှာတချို့တိုင်းရင်းသားနိုင်ငံရေးပါတီတွေကလွှတ်တော်ကိုယ်စားလှယ်အမည်စရင်ထောက်ပြနိုင်တာတွေမရှိသေးတဲ့အပြင်ကိုဗစ်ရောဂါကာလလူမှုသွေးဆောင်ရေးကာတာချက်အခက်ခဲအောင်နိုင်ရေးပြင်ဆင်ချိန်ခက်ခဲတွေကြောင့်မဲဆွယ်စည်းရုံးဖို့အချိန်မလောက်မှကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်ရှင်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်မှာယခုရက်ပိုင်းအတွင်းကိုဗစ် -19 ကူးစက်မှုကလည်းတဟုန်ထိုးမြင့်တက်လာနေပြီးမြို့နယ်တချို့ကိုအိမ်ပြင်မထွက်ဖို့အစိုးရကထုတ်ပြန်ထားပါတယ်တန်ရွင်မြင့်ရဲ့ရှမ်းတက်နယ်လို့ကရင်ပြည်နယ်စစ်ရှောင်စခန်းကစစ်ပြေဒုက္ခသည်ရာကနန်းဟန်ရေပေးလို့ရာကိုထပ်မံပြောင်းရွှေ့နေထိုင်နေရပါတယ်
တရရှိမဲ့ခုနဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပါ။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার အစီအစဉ်ကိုတိုးချဲ့ဖို့စိတ်ပိုင်းဖြတ်ထားတယ်လို့ထုတ်ဖော်ပြောဆိုလိုက်ပြီးပက်ဒင်တပ်မစ္စိုင်းဒုံးလက်နက်တွေစမ်းသပ်ပစ်လွှတ်တာဆီးရီးယားလူသက်ဘာရှာအယ်အာဆတ်အစိုးရနဲ့စင်ပွားအကြမ်းဖက်သမားတွေကိုဆက်လက်ပံ့ပိုးပေးနေတာအာနာရှင်မဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံနဲ့25နှစ်ကြာမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအတွက်ညှိနှိုင်းနေတဲ့ဆိုတဲ့သတင်းတွေကကဘာတဝန်းကိုတတိရှိကြဖို့နှိုးဆော်လိုက်တာပဲဖြစ်ပါတယ်။ဒါပေမဲ့ဒီစိုးရင်စရာကောင်းတဲ့စီးရင်ထဲမှာပါတဲ့အီရန်အစိုးရရဲ့ဆိုးရွားလှတဲ့လုပ်ရက်တွေကအီရန်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုပိုတိုးစေတယ်ဆိုတာကိုမိတ်ထားလို့မရပါဘူး။အီရန်နိုင်ငံမှာထင်ရှားတဲ့အမျိုးသမီးနဲ့ចောင်းသားအခွင့်အရေးလှုပ်ရှားသူဘဟာရီဟီဒီယက်ကိုထောင်ဒဏ်၄နှစ်နဲ့၈လအပြစ်ပေးလိုက်တယ်လို့နယူးယောက်အခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကပြောပါတယ်။သူ့ကိုလူစုလူဝင်းနဲ့နိုင်ငံတော်လုံခြုံရေးကိုထိပါနှောက်ယှက်မှုနဲ့နိုင်ငံတော်ဆန့်ကျင်ရေးဝါဒဖြန့်မှုစတဲ့အမှုတွေဆင်ပြီးတရားစွဲဆိုလိုက်ပါတယ်။ IRGC လို့အတူကောက်ခေါ်တဲ့အီရန်တော်လှန်ရေးပြည်ဆောင်တပ်ကနေယူကရိန်းခီးသည်တင်လေယာဉ်ကိုပစ်ချခဲ့မှုနဲ့ပတ်သက်ပြီး2020ဇန်နဝါရီလတုန်းကငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြပွဲမှာသူပါဝင်ခဲ့ပြီးအဖမ်းခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီလေယာဉ်ပစ်ချခံရလို့သေဆုံးသူ186ယောက်ရဲ့အဖြစ်နဲ့2019ခုနှစ်နိုဝင်ဘာလအီရန်နိုင်ငံတဝှမ်းလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့ဆန္ဒပြသူတွေရဲ့အဖြစ်ကခိုင်းနှိုင်းလို့ရတယ်လို့ Miss Hederyak က Twitter အနေပြောလိုက်ပါတယ်။ပြည်သူတွေရဲ့အခွင့်အရေးအတွက်ငြိမ်းချမ်းစွာလှုပ်ရှားမှုတွေကြောင့် Miss Hederyak ထောင်ထဲမှာ6နှစ်နေခဲ့ရပြီးပါပြီ။အခုထပ်ပြီးအဖမ်းခံရတာသူတယောက်တည်းမဟုတ်ပါဘူး။ Ukraine လေရင်ပြစ်ချမှုကြောင့်တိုက်ဆုံခဲ့ရသူတွေအတွက်တဦးတယောက်မှတာဝန်ခံတာအပြစ်ပေးတာမရှိသေးတာကြောင့်ကန့်ကွက်ခဲ့လို့ဆန္ဒပြသူတွေအဖမ်းခံခဲ့ကြရပါတယ်။ IRGC အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့လုပ်ရက်ကိုဆန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်ကြလို့ဒါဇင်နဲ့ချီတဲ့တခြားအီရန်နိုင်ငံသားတွေလည်းထောင်နှံတွေအပြစ်ပေးခံရတယ်လို့တချို့ဆိုကြိမ်တမ်းကြာပွတ်တမ်းခံကြရပါတယ်။ကိုယ့်ရဲ့မွေးရာပါလူအခွင့်ရေးအရာဆန္ဒထုတ်ဖော်ကြသူဘဟာရာဟက်ရဲ့အပါအဝင်တခြားဆန္ဒပြသူတွေခံစားနေရတဲ့ဒုက္ခတွေကိုအမေရိကန်ပြည်ထောင်စုကမေ့မထားပါဘူး။အီရန်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပြီးထောက်ပြနေမှာဖြစ်ပါတယ်။အီရန်နိုင်ငံမှာအတိုက်အခံတွေကိုနှိပ်ကွပ်တဲ့အစိုးရတာဝန်ရှိသူတွေအပါအဝင်ဝန်ကြီးတွေ၊တရားသူကြီးတွေ၊ဥပဒေစိုးမိုးရေးအရာရှိတွေနဲ့စစ်တပ်ခေါင်းဆောင်တွေကိုအမေရိကန်ကဆက်လက်ပိတ်ဆို့ဒဏ်ခတ်ထားပါတယ်။အီရန်အစိုးရအနေနဲ့ပြည်တွင်းမှာရောပြည်ပမှာပါမူမမှန်တဲ့လှုပ်ရှားမှုတွေအတွက်အရင်အမြင့်တွေမတုံ့နိုင်အောင်အမေရိကန်ကဆက်လက်ပြီးဖိအားအစွမ်းကုန်ပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုပြောသလိုပါပဲကို့ပြည်သူတွေကိုနှစ်ရှည်လများခံစားရအောင်ဆက်လက်နှိပ်ကွပ်နေတဲ့အစိုးရကိုကဘာမျက်ခြေမပြတ်ကြည့်နေတဲ့ဆိုတာကိုကျွန်တော်တို့ကရှင်းရှင်းလင်းလင်းပြသနေတာဖြစ်တယ်လို့ဆိုပါတယ်ကျွန်တော်တို့စိတ်ဆိတ်နေလို့မရပါဘူးတဲ့နှစ်ရှည်လများလစ်လျူရှုခံထားရတဲ့အီရန်ပြည်သူတွေရဲ့အသံတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် EDITORIALS ကို email နဲ့ပို့နိုင်လို့23261931343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ရောဂါရှင်တွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ရောဂါကူးစက်ခံရတဲ့လက္ခဏာပြမပြဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးဖို့အရေးကြီးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကူးစက်ရောဂါဆိုင်ရာပညာရှင် Maria Van Kerkhove ကကျန်းသပရင်းနဲ့ WHO သတင်းစာရှင်းလင်းပွဲမှာပြောပါတယ်ရောဂါရှိနေသူတွေကိုပေါ်ထုတ်ရှာဖွေဖို့စမ်းသပ်စစ်ဆေးမှုတွေလှုပ်ဆောင်ရေးဟာအရေးအကြီးဆုံးဖြစ်ပြီးဒီလိုပေါ်ထုတ်နိုင်မှာသူတို့ကိုတိကျခွဲကုသပေးနိုင်မှာဖြစ်တယ်လို့သူတို့နဲ့ဆက်ဆံသူတွေကိုပါခြေရာကောက်နိုင်တယ်လို့လည်းပြောပါတယ်။ယောဂရှိသူတွေနဲ့အနိကဆက်ဆံသူတွေယောဂလက္ခဏာမပြရင်စမ်းသပ်စစ်ဆေးမှုတွေလုပ်ရှာမလို့ဘူးလို့ American ကုသယောဂထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာန CDC ကညွှန်ကြားချက်ပြောင်းလဲထုတ်ပြန်လိုက်ပြီးမကြာခင်မှာပဲ WHO ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပြင်းအားဆင့်လေးရှိတဲ့ Hurricane မုန်တိုင်း Laura ဟာကျေတပြင်းနေမှာ American တောင်ပိုင်းလူဝီဇီယားနားပြည်နယ်ကန်ယိုရန်ကိုဝင်ရောက်လာပြီးမိုးရော၄ပါးမကြုံစဘူးပြင်းပြင်းထန်ထန်တိုက်ခတ်ခဲ့တဲ့အပြင်အနေကြီးတဲ့လှိုင်းလုံးကြီးတွေကိုပါဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့ကုန်းတွင်းပိုင်းကိုရွေ့ရှားလာချိန်မှာတော့အရှိန်နည်းနည်းလျော့သွားခဲ့ပါတယ်။မုန်တိုင်းကြောင့်လူဝီဇီယားနားပြည်နယ်မှာအသက်16နှစ်အရွယ်မင်းကလေးငယ်တဦးပါဝင်အနည်းဆုံး4ဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ Hurricane မုန်တိုင်း Laura ဟာချက်တပြင်းနေနေ့လယ်ပိုင်းမှာဒေတိုင်နှုန်းတနအီကိုမိုင်60ကျော်နဲ့တိုက်ခတ်နေပြီးလူဝီဇီယားနားပြည်နယ်မြောက်ပိုင်းကိုဥတီရွေရှားနေတာပါမြန်မာနိုင်ငံမှာကျေးဇူးပြင်းတွေက COVID-19 လူနာသက်16ယောက်ထပ်ပြီးတွေ့ခဲ့ရတဲ့အတွက်အခုဆိုကူးစက်ခံရသူစုစုပေါင်းက602ဦးရှိသွားပါပြီထပ်တွေ့တဲ့လူနာတွေကရခိုင်ပြည်နယ်စစ်တွေမြို့က10ယောက်ရန်ကုန်တိုင်းက4ယောက်နဲ့မော်မြန်ရေးတောင်ကုန်းနဲ့ကျောက်ပရုံးမြို့တွေက1ယောက်စီမှာတွေ့ရတာပါရခိုင်ပြည်နယ်ရင်းမှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဒီနေ့တခုလုံးအတွက်မလို့အရင်အပြင်မထွက်ကြဖို့အမိန့်ထုတ်ထားရကနေအခုအခါညမထွက်ရအမိန့်ကိုပါတိုးချက်ထုတ်ပြန်ဖို့ပြင်ဆင်နေပါတယ်မြန်မာနိုင်ငံမှာရက်အနည်းငယ်အတွင်း COVID-19 ရောဂါကူးစက်မှု200ကျော်မြင့်တက်ခဲ့တာနဲ့အတူတနိုင်ငံလုံးမှာကျောင်းတွေပိတ်ခဲ့တဲ့သတင်းတွေကြောင့်ထိုင်းနယ်ဆက်လုံခြုံရေးအာဏာပိုင်တွေကထိုင်းမြန်မာနယ်ဆက်ကိုသတိထားစောင့်ကြည့်လာနေပါတယ်ဒါအပြင်နယ်ဆက်အဝင်ထွက်တွေကိုပါတင်းကျပ်လိုက်ပါပြီအထူးသဖြင့်မဲဆောက်ကနယ်ဆက်ဂိတ်တွေနဲ့မောင်းခရိုင်တွေစီကိုသွားတဲ့လမ်းတွေကိုတင်းတင်းကျပ်ကျပ်စီစစ်သွားဖို့ရှိပါတယ်တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒါလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.